သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရ1380ပြည့်နှစ်နတ်တော်လက်ပြီကျော်6ရက်နေ့ညရန်ကုန်တိုင်းတာမွေမြို့နယ်ပြည်ရီကုန်းရက်ွက်148လမ်းဝါဒဝါဒအောင်ဓမ္မယုံယဝိသဆောင်းလောင်းအသင်ဤဓမ္မသဘင်အခန္ဓာဝေဟောကြားအပ်သောသမထနှင့်ဝိပဿနာတရားဒေသနာတော်ရှေဘုန်းတော်ရှင်ရှင်တော်မြတ်ဘုရားဤမဟာကရုဏာဂုဏ်ကိုအာယုံပြုကတိကျဖတ်စွာအတော်ဝန္ဒနာပနာမအာတိတဂါထာကိုယူဆပူဇော်ခြင်းဖြင့်ဓမ္မသဘင်ခန္ဓာကိုစတင်ကြရအောင်ယောကပံဂောတိဟိပိယပမေယံကာလံကရုဏ္ဍောတိဒုက္ခရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတ္တာယောနာထောဝိနိယမြာစွာတတ္တဝါဤခြံနာစီပါလိုလာတောင်းတဂုံပေါင်းခါသဖြင့်နာထပညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာအရေအတွက်သင်္ချာတို့ဖြင့်တော်လဲအပ္ပမေယရေပတိုင်းတာဖော်ပြခြင်းဟာမစွာနိုင်ပါသောကာလနေအသင်ခြေသိမ့်နေကဘာရှိကြသောကာလပလုံးလောကဟိကယတတလောကဤအကျိုးစီးပွားအလောကအတိဒုက္ခရာနိဥ္စာတဲ့ခြေလက်အင်္ဂါမိတ္တကြီးမသမိတာနှင့်တထာဇနီဆွန်ရင်းကြီးဟုခြေတိထဝယ်50အစုအလုံးခဲရင်တော်မူတော်ဘုံကရဏောဘယဖြစ်ယိတံကျုပ်ကိုအထုတော်မူရသည်ဖြစ်၍ခေရလက်ချင်းရဲ့လုံးအသက်ဆုံးတဲ့နှလုံးစေဝံကိုရောဤပမဏင်းတို့ကတောဘဝတဏ္ဍံချိန်ပံများစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏိကတ္တတ္တဝါများယဝေတာကဲ့သို့တနာချေခင်မဟာကရုဏာရှင်ဖြစ်တော်မူသောတတနာထသောဝိညာဉ်များစွာတတဝါဤခြံနာစီပါလိုလာတောင်းတဂုံပေါင်းခါသည်ဖြင့်နာထအမြညာထိုရှင်တော်မြတ်ဖရာအားဓမ္မယုတိပြောင်းပြော့မှန်ကိုလျော်၏ကရောယုကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်မတွေ့ဖြစ်ပါစေတည်းဒီသာသာသာသာသမထနဲ့ဝိပဿနာဒီကနေ့ခေတ်မှာကဘာအနတ်ခြေခြေပြန့်ပြန့် meditation ဆိုပြီးတော့ကမ္မထအထုတ်တဲ့ဆယ်လာရီဟာနိုင်ငံမှာမှာပဲလိုက်တာချင်းသုံးပြီးတော့နေချာဘုနိုင်ငံမှာလည်း meditation ဒီနိုင်ငံမှာလည်း meditation နဲ့ဆိုပြီးတော့ meditation လုပ်ငန်းတွေဟာအခုခါမှာ popular ဖြစ်လာတယ်လို့ပြောအဲ့ဒီ meditation တွေဟာဘာလို့ရွယ်ချက်နဲ့လုပ်ကြတာလဲလို့ရွယ်ချက်ထားပုံနဲ့တော့မတူဘူးပေါ့တချို့က meditation လုပ်တာဟာတဏှာဝုတ်ကချုပ်လို့ပြီးတော့နိဗ္ဗာန်မဲ့ဖို့ကိုမျက်မှောက်ပြုဖို့ဆိုတဲ့အလွန်မြင့်မောင်းတဲ့ရည်ရွယ်ချက်နဲ့အထောက်အထားပုံကိုယ်ကြီးရှိသလိုတချို့ကလည်းစိတ်ဖြည့်ဆည်းမှုဓာတ်တွေကိုမခံနိုင်လို့စိတ်ဖြည့်ဆည်းမှုဓာတ်တွေလျော့ကျသွားစေရန်စိတ်ငြိမ်သက်မှုရလျုံရည်ရွယ်ပြီးတော့ meditation လုပ်ကြတာတွေကများတယ်နော်ရှိရကြချင်းမတူဘူးလို့ပြောသို့သောသမထဆိုတာဘာလဲဝိပဿနာဆိုတာဘာလဲမက်ဒီတေးရှင်းဆိုတဲ့ကမ္မထအလုပ်ဒီ တမထရဲ့ဝိပဿနာရဲ့တို့ချင်းစဉ်နှမျိုးကွဲပြားနေတယ်တဲ့ဒီစကလုံးနှစ်ခုကဘုရားဘာသာအတိုင်းဝိုင်းမှာရောဘုရားဘာသာမဟုတ်တဲ့ကမ္မထဘာဝနာကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေရဲ့အတိုင်းဝိုင်းမှာရောလူတိများနေတဲ့စကလုံးနှစ်ခုဖြစ်တယ်တမထနဲ့ဝိပဿနာသို့သောတမထဆိုတာဘလို့ကျင့်ရတယ်ဝိပဿနာဆိုတာဘလို့ကျင့်ရတယ်လို့လူတိုင်းသိကောင်းခြင်းမှသိမယ်မိမိလုပ်နေတဲ့ meditation တွေတမထ meditation လားဝိပဿနာ meditation လားဆိုတာလည်းကွဲဝဲပြားပြားသိကောင်းမှသိလိမ့်မယ်အဲ့တော့ဒီနှစ်ခုဟာရှင်းရှင်းလင်းလင်းကွဲဝဲပြားပြားသိထားဖို့မလိုအပ်ဘူးလားမှန်ပါဗျာလိုအပ်တယ်ကိုကျင့်နေတဲ့ကမ္မထာလို့သို့မဟုတ် meditation ဟာသမထလားဝိပဿနာလားဒါကိုရှင်းရှင်းပြောပြဖို့ရအတွက်ရှင်းဥစ္စာသမထဆိုတာဘာလဲဆိုတာသိဖို့လိုတယ်သမထဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကသံဃာ့ကျင့်ဘက်တရားများကိုငြိမ်သက်သွားအောင်ပြုလုပ်ခြင်းလို့အဓိပ္ပာယ်ကငြိမ်သက်စေခြင်းတရားချင်းပြောမယ်ဆိုလို့ရှိရင်စိတ်ရဲ့ရောက်ရခန့်နေမှုကိုငြိမ်သက်စေခြင်းလူတွေမှာစိတ်ထဲမှာ excitement ဆိုတဲ့စိတ်ရဲ့လှုပ်ရှားမှုရောက်ရခန့်မှုတွေရှိတတ်တယ်စဉ်းစားကြည့်ပေါ့လောဘဖြစ်ရင်လည်းစိတ်မငြိမ်ဘူးမဟုတ်လားရောက်ရခတ်တာဒေါသဖြစ်နေရင်ရောရောက်ရခတ်တာပဲမောဟဖြစ်လို့မလုံတဲ့နာနဲ့လုံတဲ့နာခွဲခြားမသိဘူးမလုံတဲ့နာတွေလုံတယ်လုံတဲ့နာတွေမလုံဘူးဆိုတဲ့အခါမှလည်းစိတ်ကရောက်ရခတ်တာပဲအဲ့တော့ဒီသဘောဝတရားတွေစိတ်ထဲမှာပေါ်နေလို့ရှိရင်စိတ်လေးကငြိမ်သက်နေတာမဟုတ်ရောက်ရခတ်အဲ့ဒီရောက်ရခတ်နေတဲ့စိတ်ကလေးကိုငြိမ်သွားအောင်ခြင်းနဲ့အခြင်းတမထဘုခောဒါကြောင့်မို့ကျမ်းစာများမှာနိဝရဏဓမ္မေစိတ်ကိုပိတ်ဆို့ထားတဲ့ကုသိုလ်စိတ်မဖြစ်ရအောင်ဆို့ပိတ်ထားတဲ့နိဝရဏတရားတို့ကိုသမေတိငြိမ်သက်စွာစေတတ်၏တိထသမထွေကြောင့်တမထောတမထဆိုတာစိတ်ထဲမှာကုသိုလ်ဤဖြစ်မလာအောင်ဆုတ်ပိတ်ထားတဲ့ဆုတ်ပိတ်ထားတဲ့နိဝရဏတရားတွေကိုငြိမ်သွားအောင်လုပ်ပြီးတဲ့စွန့်ရည်တတ္တိရှိတဲ့တရားလို့ဒီလိုဆိုလို့အဲ့ဒါတမထဝိပဿနာဆိုတာကြတော့ဝိဆိုတာထူးထူးခြားခြားပတ္တနာကြည်တတ်တယ်မြင်တတ်တယ်ဘာမှမြင်ရောမြင်စင်မဟုတ်ပဲနဲ့ထူးထူးခြားခြားကြည်တတ်မြင်တတ်လာတယ်ဘလို့ထူးခြားတော့ခါတိုင်းမြင်တဲ့အခါကြတော့ကိုယ့်ကိုယ်ကိုယ်ပိုင်တယ်ဘာဘဝငါပိုင်တယ်လို့မမြင်ဘူးလားပါဗျာအေးဒီဘဝကြီးကိုလည်းချမ်းသာတယ်လို့မမြင်ဘူးလားမှန်ပါဗျာမြင်တယ်ကိုစင်ထာဝရမြဲနေတယ်လို့မစင်သာမိလို့ရှင်ကိုမြဲနေတယ်အရာခသိဟာမြဲနေတယ်လို့စိတ်ထဲမှာထင်တယ်ဆိုလိုတာကမြဲတယ်လို့မြင်တယ်ချမ်းသာတယ်လို့မြင်တယ်ကိုပိုင်တယ်လို့မြင်တယ်အဲ့ဒီအမြင်တွေကတာမန်မြင်ရုံးမြင်စဉ်မှားရွေးတဲ့အမြင်တွေအဲ့ဒီအမြင်တွေတဲ့ထူပြီးတော့ထိုအမြင်မျိုးနဲ့ဆန်းကျင်ပြီးတော့မမြဲဘူးဆိုတာတွေမြင်လာတယ်တကယ်ချမ်းသာမဟုတ်ဘူးဆင်းရဲဆိုတဲ့သဘောတရားတွေမြင်လာတယ်ကိုယ်မပိုင်ဘူးဆိုတာတွေကိုမြင်လာတယ်အသေးစိတ်အဲ့ဒီလိုမြင်လာတဲ့အသိဉာဏ်ကိုဝိပဿနာလို့ခေါ်တာနော်မမြဲတဲ့သဘောဆင်းရဲတဲ့သဘောစိုးမပိုင်တဲ့သဘောဒီလက္ခဏာ၃ရက်နဲ့ဆက်ပြီးတော့ရှုမြင်တတ်တဲ့ จิตแท้ญินแท้ๆอติญญานก็วิปัตตนาละขอเลยเออสิทธิ์ยงเยขัดนี่ดาผู้ญิงก็อ๋อตมทัจฉินสรแล้วจิตติทุจริตอเมนมาชีเบ้เนี่ยนิพพานโหญมอปิโกสรไม่ผิดไหนหูทุทุจริตอเมนตะคู่โหยาโหยะด้วยวิปัตตนาฉินสรก็เลยจิตอย่างนี้ตลอดทีนี้คู่หาอายุจิตไม่ถูกเด้စိတ်အခြေပြုတဲ့နေရာချင်းမတူဘူးစိတ်ရဲ့အာရုံကို object လို့ခေါ်တယ် object ချင်းမတူဘူးလို့ပြောတာနော်တမထရဲ့အာရုံကအပေါ်ယံပြည့်ညက်လူတွေအမြီတက်ထားတဲ့အတိုင်းပေါ်မှာစိတ်ကိုညင်ကောင်းအောင်လုပ်ထားတယ်ဆိုလိုတာကပြည့်ညက်ကိုအာရုံပြုတယ်ပညာဆိုတာအမှန်တရားတော့မဟုတ်ဘူးဥပမာမဲ့လူတွေကဒါအဖြူလို့သတ်မှတ်ထားရင်ဒီအဖြူပဲအနီလို့သတ်မှတ်ထားရင်အနီအဝါလို့သတ်မှတ်ထားတာကိုအဝါအညိုရောင်လို့သတ်မှတ်ထားရင်အညိုဟောကာလနဲ့ပတ်သက်ပြီးလူတွေအများစု general consensus လို့အများကအတိအမှန်ဖြစ်လက်ခံထားတဲ့အပေါ်မှာအခြေပြုပြီးစိတ်ကလေးမြိတ်အောင်လုပ်တယ်လောကမှာကြီးကျယ်တဲ့ဓာတ်ကြီးလေးပါအင်အားစုကြီးလေးခုမြေရေလေမိဓာတ်ကြီးလေးပြအဲ့ဒီမြေကိုအယုံပြုပြီးတော့ပထဝီကတိုင်းလို့ခေါ်တာပေါ့မြေဆိုတဲ့အမည်ပြည့်ညတ်သဘောပေါ်မှာအခြေဆိုင်ပြီးတော့စိတ်တည်နေအောင်လုပ်တယ်ဒါပထဝီကတိုင်းရှုတယ်လို့ခေါ်ရည်ဆိုတဲ့အမည်ပညာပေါ်မှာအခြေပြုပြီးတော့စိတ်ကိုငြိမ့်သက်အောင်ကြိုးစားတယ်လေးပေါ်မှာအမည်ပြုပြီးတော့လေးပေါ်မှာစိတ်ကိုစိုက်ထားပြီးတော့လေးရဲ့တိုက်ခတ်လှုပ်ရှားမှုပေါ်မှာစိတ်ကိုစိုက်ထားပြီးတော့စိတ်တည်ငြိမ့်အောင်လုပ်တာရည်ပြင်းပေါ်မှာစိတ်ကိုတည်ငြိမ့်အောင်ထားပြီးတော့စိတ်ကိုတည်ငြိမ့်အောင်ကြိုးစားတာအော်မြေရေလေမိတခုခုစိတ်ကိုငြိမ့်အောင်အခြေပြုထားတဲ့ဓာတ်ကြီးလေးပါအဲ့ဒီဓာတ်ကြီးလေးပါအသွင်ကလန်းလေးကိုအာရုံပြုပြီးတော့စိတ်ကိုငြိမ့်သက်အောင်လုပ်တယ်ဒါဝိပဿနာသမထချင်းစင်ဟာဒီလိုပါသမထကိုအလေးနဲ့မသိတဲ့ပုဂ္ဂိုလ်တွေကျတော့ဘာဖြစ်တော့ဆိုရင်ပတိလေးစိတ်ပြီးတော့ဒီနေ့ကိုအရဟံကုန်တော်ဆယ်ပတ်ပတိပတ်အာယုံပြုပြီးတော့ပတိလေးပတ်နေတာကိုဘယ်သမထလို့ခေါ်နေကြလဲနော်ပတိပတ်ကလေးစိတ်နေတာကိုသမထလို့ခေါ်တယ်ဂါထာတွေရွတ်နေတာကိုသမထလို့ခေါ်နေကြတယ်သူတို့ရောစိတ်ငြိမ်သက်မှုကိုမပေးနိုင်ဘူးလားဆိုပေးနိုင်တယ်ပေးနိုင်တယ်လို့တော့ပေးပါတယ်ဒါပေမဲ့တကယ်မှန်ကန်တဲ့ systematically ပေါ့တကယ်စနစ်တကျသမထချင်းစဉ်တစ်ခုကိုကျင့်မလို့တချို့ကလည်းသမထနဲ့နိဗ္ဗာန်မရောက်ဘူးသမထမကျင့်ကောင်းဘူးလို့ဆိုလိုလို့ပြောတာမျိုးတွေလည်းရှိတယ်အမှန်ကတော့သမထလည်းဘုရားဟောထားတာကျင့်ကောင်းပါကျင့်ရတယ်မြတ်စွာဘုရားကိုယ်တိုင်လည်းသမထအချင်းကျင့်တာပဲသမထလည်းကျင့်ရမှာပဲဝိပဿနာလည်းကျင့်ရမှာပဲဒီလမ်းစဉ်နှစ်ခုစလုံးကိုမြတ်စွာဘုရားကလက်ခံပြီးတော့ကျင့်သုံးတာတိုးတိုးရွေချက်မှန်ရအခုကြီးကဂါထာရွတ်ပြီးတော့ပရိစိတ်နေရာကိုတမထလို့ဆိုတော့တမထရဲ့ခုံဟာသေးတယ်ပေါ့တမထခုံကအမတန်သေးတယ်ပေါ့တမထဆိုတာအစင့်မြင့်နဲ့တော့အစင့်မြင့်နဲ့တမာရီချင်းစဉ်တစ်ခုပဲမြတ်စွာဘုရားကိုယ်တိုင်ကိုကဘဝိတ္တပပွားများအထောက်ရမယ်တရားနှမျိုးတဲ့အဲ့တရားနှမျိုးဆိုတာဘာလို့ဆိုရင်တမထနဲ့ဝိပဿနာဒီလိုဟောတာနော်တမထနဲ့ဝိပဿနာအဲ့တော့တမထချင်းစဉ်တစ်ခုကိုကျင့်ပြီးဆိုလို့ရှိရင်ခုနကပြောရတဲ့ပညာအယုံတစ်ခုခုပေါ်မှာအခြေပြုရ ပရမတ်အာယုံပေါ်မှာအခြေပြုတာမဟုတ်ဘူးပြဉ္ညာပေါ်မှာအခြေပြုတယ်။တန်ချီလေးပါးပေါ်မှာအခြေပြုလို့လည်းရတယ်။ကာလလို့ခေါ်တဲ့အစင်းရောင်လေးမျိုးပေါ်မှာအခြေပြုလို့ရတယ်။အာကာသလို့ခေါ်တဲ့ space လေးဟာပြင်ဟိုလည်းအခြေပြုလို့ရတယ်။အာလောကလို့ခေါ်တဲ့အလင်းရောင်ပေါ်မှာလည်းအခြေပြုလို့ရတယ်။ဒါကတိုင်းခေါ်တယ်။အဲ့ဒီကတိနာ object တွေပေါ်မှာအခြေပြုပြီးတော့သမထခြင်းစဉ်တစ်ခုခြင်းလို့ရတယ်။တော့မဟုတ်လို့ရှိရင်လူတိုင်းလူတိုင်းက24နှစ်ရေအသက်ရှူနေကြတာဖြစ်သောကြောင့်မိမိနှောင်းကထွက်နေတဲ့ထွက်လေဝင်လေကိုအခြေပြုပြီးတော့လေသမထချင်းစံတစ်ခုအကျင့်လို့ရတယ်ခုနကဘုရားကတော့ပွားပြီးသမထချင်းစံကိုကျင့်လို့မရဘူးလားဆိုရာသို့သောဆံရနိုင်လောက်အောင်မဖြစ်ဘူးဘာဖြစ်လို့မဖြစ်ဘုရားကုံတော်ဆိုတာအလွန်လေးနဲ့ဂုံတော်ကိုမရောက်ခဲနဲ့အရဟံအရဟံအရဟံဘုရားကုံတော်ကိုအာယုံမရောက်ခဲနဲ့စလုံးပေါ်မှာပဲသို့မဟုတ်ပတိလုံးပေါ်မှာပဲဆက်ရောက်နေလို့ရှိရင်တော့ဒါဘုရားလူတတိလို့ခေါ်ဖို့တောင်းမှာပဲအပြည့်ဝခေါ်ဖို့ခက်တယ်ပေါ့နော်ဘုရားသာချင်းအရဟံအရဟံဆိုတာဘာမှမသိဘူးသုံးနေတယ်ဆိုပြီးရင်တထောင်ကြီးအောင်စိတ်နဲ့ဆိုအရဟံရဟန္တာတထောင်ကြီးအောင်ဆိုတဲ့ဘာနဲ့သတ်တူနေလို့ဆိုမန္တရမန္တရွတ်နေတယ်လဲသတ်တူပေါ့အကျိုးမရှိဘူးလို့ပြောတာမဟုတ်ဘူးတမထချင်းစဉ်အစစ်မဟုတ်ဘူးဖြစ်နော်အကျိုးမရှိတာမဟုတ်ဘူးလုံးသမောက်တော့အကျိုးကတော့ရှိတယ်လုံးဝမရှိဘူးတော့မဟုတ်ဘူးသို့တော့စနစ်တကျလုံးတဲ့နေပေါ့အရဟံကုံတော်ကိုတမထချင်းစဉ်တစ်ခုအနေနဲ့ချက်မဲ့ဆိုလို့ရှိရင်တကယ်ကိုထုံကုံတော်ရဲ့အလေးအနက်နားလေအရဟံကိလေသာခတ်သိမ်းကိုဖယ်ရှားပြီးသောမြတ်စွာဘုရားလို့ဆိုတဲ့အဓိပ္ပာယ်ကိုအာရုံပြုချင်လို့ရှိရင်အော်ငါ့မှာလောဘဆိုတာလည်းရှိတယ်ဒေါသဆိုတာလည်းရှိတယ်မောဟဆိုတာတွေလည်းရှိတယ်မာမနာတွေဆိုတာလည်းရှိတယ်ကမြတ်စွာဘုရားမှာလောဘဆိုတာလည်းလုံးဝမရှိဘူးဒေါသဆိုတာလည်းလုံးဝမရှိဘူးမာမနာစားတဲ့ကိလေသာတွေဆိုတာလည်းလုံးဝမရှိဘူးကိလေသာခတ်သိမ်းလို့ဖယ်ရှားပြေးထားပါလားကုသဏမှာလောဘဖြစ်တာဒေါသဖြစ်တာမောဟဖြစ်တာတွေကိုအာရုံပြုပြီးမြတ်စွာဘုရားမှာဓာမျိုးမရှိဘူးဆိုပြီးတော့အာယုပြုမယ်ဆိုရင်ကိလေသာဆိုတာဒီဖယ်ရဖယ်ရှားပြီးပြီဆိုတော့ဒိတ်ပဲပေါ်ပေါ်လာအဲ့ဒါပေါ်လာပြီးတော့မြတ်စွာဘုရားရဲ့ဂုံတော်ထဲမှာပဲစိတ်ကထတ်တလဲလဲဖြစ်နေရအဲ့ဒီလိုစိတ်အစဉ်ကထတ်တလဲလဲဂုံတော်ထဲမှာရောက်ပြီးတော့တစ်ချိန်မကနှစ်ချိန်မကအချိန်ချင်းတနာရီဖြစ်စေနှစ်နာရီဖြစ်စေဂုံတော်ထဲမှာပဲစိတ်ကရောက်နေရအဲ့ဒါလို့ရောင်းနေမှဘုရားတို့တတိအဲ့ဒါလို့မဟုတ်ပဲနဲ့ပတိလုံးကလေးပဲ6666နဲ့နှုတ်ပြီးတော့တကယ်နေမယ်ဆိုလို့ရှင်ပတိလုံးမယ်စိတ်ကရောင်းနေမယ်သုံးမဟုတ်ဘဏ္ဍပပြည့်ပြီလေအပပြည့်ဖို့စိတ်ကစောနေတယ်ဆိုလို့ရှင်အရင်အတွက်ကဏ္ဍကြီးပေါ်ရောင်းဖရာကုံတော်ပေါ်မရောက်ဘူးစိတ်အဲ့တော့ကဏ္ဍပေါ်အာယုပြုပြီးတော့နေလို့ရှင်ဖရာကုံအာယုပြုတယ်ဆိုတာမဖြစ်နိုင်ဘူးဒါကဘာကိုစဉ်းရင်စဉ်းစားကြည့်ပေါ့ကိုယ်ပရိစိတ်နေတာဟာဘုရားကုံတော်ပေါ်အာယုံရောက်ခဲ့လားသို့မဟုတ်ပတိလုံးပေါ်အာယုံရောက်နေတာလားသို့မဟုတ်စလုံးပေါ်မှာအာယုံရောက်နေတာလားဆိုတာစဉ်းစားကြည့်ပေါ့တကယ်ခုံတော်လို့ဆိုတာအည်အသွေးကိုခေါ်တာမြတ်စွာဘုရားရဲ့တကယ်ထူးခြားတဲ့အည်အသွေးတွေပေါ်မှာအာယုံရောက်နေမှစိတ်ထဲမှာကြည်နူးပြီးတော့ပီတိတွေဖြစ်လာအဲ့ဒီလိုဖြစ်လာပါဒါဗုဒ္ဓဘာသာအဲ့လိုမဟုတ်လို့ရှင်အရဟံအရဟံတမန်တမုံတော်နဲ့ဆုံးနေလို့ရှင်ဘာနဲ့တူလို့ရှင်မန္တရာရွတ်နေတာနဲ့တူတယ်မန္တရာရွတ်တာတွေကလည်းပဲသူ့ဟာနဲ့သူထိုက်တဲ့လောက်တော့အကျိုးရှိကောင်းရှိနိုင်တယ်ပေါ့သို့တော့အနောင်ပြည့်လွယ်တယ်အနောင်အဆင့်တန်းနေတယ်ပေါ့ဒါတွေကအဲ့ဒါတွေကိုတမထလို့တောင်းခေါ်ဖို့မကောင်းတဲ့အရာတွေပေါ့အဲ့ဒါတွေနဲ့တွဲပြီးတော့တမထနာမည်ပြက်နေတယ်လို့ဖြစ်တယ်ပေါ့ ဲ့တော့သမထချင်းစဉ်ကိုစနစ်တကျချင့်မြင်ပြီဆိုလို့ရှိရင်ကတိုင်းကိုအာယုံပြုမှလာသို့မဟုတ်ထွက်နေဝင်လေကိုအာယုံပြုပြီးတော့ချင့်မှလာတခုအယူရပဲချင်းစဉ်နဲ့ချင်းချင်းချင်းတော့မယ်ဆိုရင်နံပါတ်1ကိုချင်းတိလာဆောက်တည်ရကိုချင်းတိလာဆောက်တည်ရကိုချင်းတရားမကောင်းတဲ့ပုဂ္ဂိုလ်ဟာစိတ်ကလေးကိုအာရုံတစ်ခုနဲ့ထားဖို့ကြိုးစားတာနဲ့တပြိုင်နက်ပုံရိပ်တွေညောင်များစွာစိတ်ထဲမှာတိုးဝင်လာတယ်အဲ့ဒါနဲ့ပဲတမထဒီတမာတိဆိုဘယ်လိုမှမရနိုင်ပါဘူးနော်ကိုယ်မလို့ခြင်းနဲ့ပုံရိပ်တည်းကမျက်စိထဲမှာစိတ်ထဲမှာပေါ်လာတတ်တယ်တဲ့အဲ့ဒီပုံရိပ်တည်းမပေါ်ရအောင်စိတ်အစဉ်လေးကြည်လူပြီးတော့စိတ်ချမ်းသာမှုရအောင်ဘာလို့အောင်ကိုချင်းတရားကိုကောင်းအရင်ဆောက်တည်ရလူဆိုလို့ရှင်၅ပါးသီလကိုပြန်ပြီးတော့ဆောက်တည်ရမယ်ဆောက်တည်ပြီးတဲ့အခါသီလကိုဆင်ញင်လိုက်ပါဏာတိပါဒကိုလည်းငါလုံးညုံနဲ့ခုချိန်ကစပြီးငါဘယ်ကောင်းမှတတ်ထားတာမရှိဘူးပါဏတိပါဒသူများအတက်ကတတ်ချင်းကငါရှောင်ထားတယ်ဒီတိတ်ခါဘုံလည်းငါမှပြည့်စုံနေတယ်လို့စဉ်းစားကြည့်ပထမဆုံးတွေးရအဲ့ဒါလေးတွေအရင်တွေးအတေညာဒနာသူများပြည့်စုံဆောင်လည်းငါမခိုးဘူးငါသိစင်ကျင်းနေတယ်ကာဝေတ္တမိစ္ဆာစာရသူတော်ဘာသားကိုလည်းစိတ်နဲ့တောင်မပြတ်မှားဘူးသိစိတ်စင်ကျင်းနေတယ်လေလီတဲ့စကားကိုလည်းငါမပြောဘူးမူတာဝါဒနဲ့စင်ကြဲနေတယ်သူရမေရေကတေတေရဲ့ဘီယာကာစဘာတခုမှငါမတော့ဘူးဟောဒါလည်းငါကပြည့်စုံတယ်ကိုတိလာလေးကိုကိုတွေးလိုက်တာနဲ့တကယ်နဲ့ဘာဖြစ်တယ်စိတ်ကလေးကချီနူးလာစိတ်ကလေးချီနူးလာအဲ့ဒီချီနူးလာတဲ့စိတ်ကလေးကိုခုနကကိုအားထုတ်မဲ့တမထအောက်ချက်ပေါ်မှာပယ်ဆောင်ပြီးတော့သွားရမယ်အဲ့ဒါလေးနဲ့သွားအဲ့ဒါလိုမဟုတ်ဘဲနဲ့ကိုချင်းတိလာကိုဆောက်တည်မှုမပြုဘဲနဲ့ဒီတိုင်းသွားလို့ရှင်ဘာတွေဖြစ်လာတော့လို့ဆိုစိတ်ကကနာမငြိမ်ဘူးကိုလုပ်ခဲ့တာတွေပြန်မြင်နေနော်စိတ်ကနာမငြိမ်ဘူးကိုမဟုတ်တာတွေပြန်ပြီးတော့မြင်လာတဲ့အခါစိတ်ထဲမှာပုံရိပ်ကြီးတွေပေါ်လာလို့အမာရိတရားမရနိုင်ဘူးတဲ့ကိုမရနိုင်ဘူးကိုမမြင်ရင်လည်းအာယုန်တွေကအတင်းထိုးဝင်လာတတ်တယ်ဒါကြောင့်မို့မြတ်စွာဘုရားကသီလံအဝိပတိတာရာယကိုချင်းသီလဟာစိတ်နှလုံးချီတာဖို့အတွက်လိုရတယ်စိတ်နှလုံးချီတာဖို့ဆိုတာသိအရေးကြီးတယ်ပေါ့အဲ့ဒါကြောင့်မလို့ကိုချင်းတိလာကိုအရင်ရသဗျာကသမထချင်းစဉ်ဖြစ်ဖြစ်ဝိပဿနာချင်းစဉ်ဖြစ်ဖြစ်ချင်းတော့မယ်ဆိုလို့ရှိရင်တိလေပဋိဌာယကိုချင်းတရားပေါ်မှာယက်တည်နိုင်အောင်ကြိုးစားပါယဟန္တာတွေဆိုလို့ရှိရင်128တော့တိက္ခာဘုတ်တွေကိုပြန်ပြီးတော့တန်ရှင်းအောင်ကိုယ့်ကိုယ်ပြုပြင်ပြီးတော့မမယဉ်ရင်လုံးမိတဲ့ကျွလုံးဖောက်ပြတဲ့သိက္ခာပုဒ်တွေမရှိသေးရကိုချင်းတိလဖြူစက်အောင်ကြိုးစားရကြိုးစားပြီးတဲ့အခါကျတော့မှစိတ်ချင်နှူးမှုဖြစ်အောင်ကိုချင်းတိလကိုအာရုံပြုပြီးတော့စိတ်ချင်နှူးမှုလေးရအောင်လုပ်လုပ်ပြီးပြီဆိုတော့မှအဲ့ဒီချင်နှူးမှုလေးကိုအခြေခံပြီးတော့တမထအာရုံတစ်ခုကိုသင်သွားရမယ်ဒါစတဲ့အဲ့ဒါလို့ဆိုအဲ့တော့ရှိဥစွာလုတ်တဲ့လုတ်ထိုက်တာတွေမလုတ်ဖဲနဲ့ကောက်ထည့်ပြီးတော့ကမထမ်းအောက်ထိုင်လိုက်မယ်ဆိုလို့ရှိရင်ပြင်းပြင်းစင်စင်မလုတ်လို့ရှိရင်အောင်မြင်မှုဆိုတာမလုတ်ဘူးပေါ့မလုတ်အောင်မြင်မှုဆိုတာတပြည့်အောင်မပြောနဲ့ခမင်းချက်ရင်တောင်မှပြင်ရတယ်မဟုတ်လားတစ်ပင်လေးတစ်ပင်မျိုးစေ့လေးတစ်ခုချရင်ရောမပြင်ရဘူးလားစိုက်ပြိုးမဲ့နေရာကိုပြင်ရတယ်ဆင်ရတယ်မြေတန်ရှင်းတာလုပ်ရတယ်ရှင်းဥစွာလုပ်ရမယ့်အလုပ်တွေလုပ်လို့တော့ကိုယ်လည်းတရားထုတ်တော့မယ်ဆိုလို့ရှိရင်ကိုယ်နဲ့တန်ရှင်းတာကအစကိုချင်းတရားတန်ရှင်းတာအထိက ုကိုကိုတန်ရှင်းရည်တွေအလုံးလုံးပြီးပြီဆိုတဲ့အခါမှာကိုချင်းတရားပေါ်မှာအလုံးပြီးပြီစိတ်လေးဟာချီးကျူးလာပြီဆိုမှအလုပ်ကိုစတင်တယ်အဲ့ဒီချိန်မှာဂျာရကအနောက်ရက်တွေပေါ်လာလို့ရှိရင်ခန္ဓာရည်ရှိအောင်မလုပ်ရသေးတော့ဆိုကိုကိုကိုဖရားကိုစွန့်လို့ထားပါဒါကတော့အထက်ကဆရာတွေကနေအကျင့်ပေးတဲ့စကားတစ်ခုအဲ့ဒီတခုကျုံးလာတဲ့အခါလူကကြောက်တတ်တယ်ကြောက်လာတဲ့အခါကျတော့ကိုလုပ်တဲ့လုပ်ငန်းတစ်ခုကမအောင်မမြင်ဖြစ်လာမစွန့်စားရဲဘူးအဲ့ဒီလိုမဖြစ်အောင်ဘာလုပ်တာကိုယ်ခန္ဓာကိုယ်ကြီးကိုဖရားကိုလှူလိုက်လှူထားတဲ့အတွက်ကြောင့်ဒီစုံတခုအန္တရာယ်ရှိတယ်ငါမှမဟုတ်ပဲငါဖရားလှူထားတာကြီးပဲဟောတွေးလို့ရအဲ့လိုတွေးလိုက်လို့ရှိရင်ရဲတင်းတဲ့စိတ်တွေကိုယ်တဏ္ဍာမှာရတယ်စိတ်ဆိုတာဒီလိုတွေးရင်တစ်မျိုးဖြစ်တယ်ဟိုလိုတွေးရင်တစ်မျိုးဖြစ်တယ်အဲ့တော့မှန်ကန်တဲ့အတွေးကလေးနဲ့တွေးပြီးတော့စိတ်အားတွေပြန်ဖြည့်ပေးရတယ်လို့သူပြောတာနော်နောက်တစ်ခုကကမ္မဋ္ဌာန်းတိုင်မို့လုပ်တဲ့လုပ်ထိုက်တဲ့ကိစ္စတခုကဘာလို့ဆိုလို့ရှိရင်တခါတည်းရန်နှုတ်မဆောင်ကြီးပဲနဲ့သူတော်ကောင်းတွေကိုပြမမိတာမျိုးဖြစ်တတ်သေးတယ်ဆွဆွဲမိတာမျိုးဖြစ်တတ်သေးတယ်အဲ့ဒါလို့ဆွဆွဲမိထားလို့ရှင်လည်းပဲဒါကြီးကအနှောင့်အယှက်ဖြစ်တတ်တယ်တဲ့ဒါကြောင့်မို့လို့အကယ်၍များသူတော်ကောင်းတွေဆွဆွဲမိလို့ရှိရင်ဝင်ချပါလေကြောပါလေကိုယ်စိတ်ဒီလိုကြောဝင်ချလိုက်ခြင်းအပြင်ကိုယ်စိတ်ထဲမှာတင်းကျပ်နေတာတွေဘာမှမရှိတော့စင်စားလိုက်လို့ရှင်ဟာလုံးတင်လာတယ်ငါလုံးထားပြီဆိုတော့စိတ်ပါတွေးလိုက်ဘက်ဆောင်ကဘယ်ကပဲတွေ့ကြည့်လို့မှုပဲရတန်တရားဖြစ်เสียမရဘူးကြောက်เสียမရဘူးစိတ်တင်းကျပ်เสียတယ်မဖြစ်ဘူးအဲ့ဒါကြီးစိတ်ရဲ့တင်းကျပ်မှုတွေကိုဖြေလျော့နိုင်စေရန်အတွက်လုံးတင်လောက်ထားတာတွေကိုလောရမယ်ဒါသမထချက်ချင်းချက်ပြီဆိုအဲ့ဒီတော့အာနာပါနာဆိုတဲ့ထွက်လေဝင်လေနည်းတစ်ခုဒီတိုင်းဒီတိုင်းဟာ24နာရီနှာခေါင်းကအသက်ရှူးနေတာဖြစ်တယ်။ဒါလေးကရှားပါပစ္စည်းမဟုတ်ဘူးလူတိုင်းလူတိုင်းကိုယ်ပိုင်အနေနဲ့ရှိနေကြတယ်။အဲ့ဒီကိုယ်ပိုင်ရှိနေတဲ့အာယုံလေးပေါ်မှာအခြေပြုပြီးတော့သမထချင်းစဉ်တစ်ခုကိုချင့်ကြည့်။သမထတစ်ခုချင်းစဉ်တစ်ခုချင့်အဲ့ဒီအာနာပါနဆိုတဲ့ခြင်းစဉ်တစ်ခုဟာတမထပုတ်ပုတ်ရုံရုံဖြစ်သွားလို့ရှင်ပထမဇံကိုလည်းရစေနိုင်တယ်ဒုတိယဇံကိုလည်းရစေနိုင်တယ်တတိယဇံလည်းရတယ်သုထဇံလည်းရဆိုဆိုဆိုလိုဇံအားလုံးကိုရနိုင်တယ်ပြောတယ်เนาะအာနာပါနဇံအားလုံးကိုရကောဓမမြတ်စွာဘုရားရဲ့အလောင်းတော်တွက်ပြပြီးတော့တရားချက်၆လပတ်လုံးတော့မမှန်ကန်တဲ့လမ်းစဉ်တွေလိုက်ပြီးတော့ခန္ဓာကိုယ်ကိုပြန်မှန်ခံပြီးတော့ကျင့်ခဲ့တာအဲ့ဒီကျင့်နေတဲ့အကျင့်တွေကမှားတယ်နောက်ဆုံးမှန်ကန်တဲ့လမ်းစဉ်ကိုတွေ့ပြီးတော့ကျင့်တဲ့အခါဘာကမ္မထာအထုတ်တော်လို့မင်းအာနာပါနကမ္မထာအထုတ်တယ်ဘုရားအလောင်းတော်အထုတ်ခဲ့တဲ့ကမ္မထာအာယုံဟာဘာလို့ဆိုထွက်လေဝင်လေပါအဲဘုရားဖြစ်ဖို့ကျင့်တဲ့အကျင့်ဟာလည်းပဲထွက်လေဝင်လေပဲရဟန္တာဖြစ်ဖို့အကျင့်ဟာလည်းပဲထွက်လေဝင်လေပဲဇန်တရားတွေဘိညာတရားတွေကိုရကျင်လို့ရှင်လည်းထွက်လေဝင်လေထွက်လေဝင်လေရဲ့တန်ဖိုးကလောက်ကြီးတယ်လေလူဒီမှာ၄၀နဲ့များအသက်ရှင်ဖို့အတွက်ဒီလေလေးဟာရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်လုံးနေကြတာမဟုတ်လားအဲ့ဒီလေလေးကိုအသုံးမချဘူးဆိုလို့ရှင်အလားတကုံမသွားဘူးလားနော်လောကမှာလူတွေဟာဒါကြောင့်မလို့ဘာလဆိုတာတဲ့အသက်ရှူရုံရှူတတ်တယ်တဲ့အသက်ရှူတဲ့လေပေါ်မှာအတုံးချပြီးဘာပညာမှမရတာဘာလလို့ခေါ်တယ်ဘာလရဲ့အထိပ္ပယ်တစ်ခုဖွင့်ထားတယ်လူတိုင်းလူတိုင်းကလူတွေတွေမကဘူးလေတိရိစ္ဆာန်တွေအသက်ရှူတဲ့တိရိစ္ဆာန်တွေမှလည်းဒီလိုပဲရှုခဲ့ရှုခဲ့လောက်နေတာပဲလေနှာခေါင်းကရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက် ဒီလေးလေးဟာအသက်ရှင်ဖို့အတွက်လေးပဲအသုံးချတယ်ဘာအတွက်မှအသုံးမချဘူးအေးသူတော်ကောင်းတွေကတော့ကိုယ်တဏမှာ24နာရီအစဉ်ဆက်မပြတ်ဖြစ်ပြီးအသက်ရှင်ဖို့အတွက်များစွာအသုံးဝင်နေတဲ့ဒီလေးလေးကိုကမ္မထာအာယုံတစ်ခုဖြစ်ဖြစ်အသုံးချလိုက်မယ်ဆိုလို့ရှိရင်ကိုပါရမီကလည်းရှိတယ်ကျိုးလည်းကျိုးစားတယ်စိတ်ဆန္ဒတွေကလည်းလုံလောက်တယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကဇန်နေမဖို့ရရပြီးနိဗ္ဗာန်ချီအောင်ရတော့နိုင်တာပဲဒီလိုနဲ့ရဘောရမြတ်စွာဘုရားအလောင်းတော်ဟာဟောဒီထက်လေဝင်လေလေးပေါ်မှာအခြေပြုပြီးတော့ဇန်တရားတွေရတာထိုဇန်တရားတွေကိုဝိပဿနာအဖြစ်ပြောင်းလဲပြီးတော့ရှုမှတ်လိုက်တဲ့အခါကျတော့ဝိပဿနာချင်းစဉ်တစ်ခုအောင်မြင်မြင်ပေါက်သွားလို့မဲ့လေးပါအဆင့်အဆင့်ကူပြီးနောက်ဆုံးဖျားစွာဖြစ်သွားတာ။ဒီချင်းစဉ်ပဲဒီအာရုံနဲ့သွားတာနော်။အေးဒါကြောင့်မို့လို့တပ္ပတ္ထချင်းစဉ်တစ်ခုကိုချင်းတော့မယ်ဆိုရင်ထွက်လေဝင်လေလေးကိုဘယ်ပုံသုံးချခန္ဓာကိုယ်ဣရိယာပုတ်တစ်ခုရွေးရဣရိယာပုတ်တစ်ခုရွေးလဲဆိုလမ်းလျှောက်နေမယ်ဆိုလို့ရှင်လှုပ်ရှားနေသည့်အတွက်ကြောင့်စိတ်ကလမ်းကိုကြည့်ရတာတစ်မျိုးထွက်လေဝင်လေကိုရှုရတာတစ်မျိုးဆိုပြီးတော့လမ်းလျှောက်ပြီးထွက်လေဝင်လေမှတ်မယ်ဆိုလို့ရှင်စိတ်ဟာအလုတ်များတယ်အဲ့ဒီနေရာလည်းမသိတော့ဘာဖြစ်လို့လမ်းလည်းကြည့်အောင်မယ်ထွက်လေဝင်လေလည်းရှုအောင်မယ်ဆိုအလုတ်တွေမပေါ်ဘူးလားမကြည့်ရင်လည်းခလုတ်တိုက်မယ်လေနော်ခလုတ်တိုက်ပြီးလဲနိုင်တယ်တကယ်လို့လမ်းလေကြီးရအောင်မယ်ထွက်လေဝင်လေလဲရှင်းအောင်ဆိုအလုပ်ရှုပ်အဲ့ဒါကြောင့်လမ်းလျှောက်ပြီးတော့အောင်ထုတ်မတ်တရအားထုတ်လို့ရှင်ခန္ဓာကိုယ်ကြီးလဲမတော့အောင်ထိန်းထားရအောင်ပဲတတိဟောအလုပ်တစ်ခုပိုးလိုက်ပြန်အိပ်ပြီးတော့အားထုတ်မယ်ဆိုကြလို့ရှင်လည်းလုံလောက်ဝိရိယကညော့ပြီးမကြခင်အိပ်ပျော်တော့အဲ့ဒီစနစ်ကတော့ဇိခံတော့အကြီးတယ်။ဒါကြောင့်မို့လို့လဲလျောင်းပြီးအဣရိယာပုတ်လဲလျောင်းနေတာလည်းမမှန်ဘူး။လမ်းလျှောက်နေလည်းမကောင်းသေးဘူး။ထိုင်းအဲလဲလျောင်းနေလည်းမကောင်းဘူး။လမ်းသွားနေလည်းမကောင်းဘူး။ရပ်နေလည်းမကောင်းဘူး။အကောင်းဆုံးဣရိယာပုတ်ကဘာလို့ဆိုလို့ရှိရင်မတ်မတ်ကလေးထိုင်းနေတဲ့ဣရိယာပုတ်ကငြိမ်သက်တယ်။ဒါကြောင့်မို့လို့အနဘာကမထာအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကမြတ်စွာဘုရားကပန်လင်ကံအာဟုစိတ်တဝါတင်းရင်ခွေးထိုင်ပါတဲ့ခန္ဓာကိုယ်ကတင်းရင်ခွေးထိုင်လိုက်မယ်ဆိုလို့ရှိရင်ခါထက်ခန္ဓာကိုယ်လေးကိုဆန့်ထားတင်းရင်ခွေးထိုင်လိုက်တဲ့အခါကျတော့လူဟာလှုပ်ရှားမှုနဲ့ပြီးတော့ငြိမ်သက်မှုကိုဥစားပေးတာအိပ်နေတာလို့လည်းဒီစိတ်ခံလုံးလံမဟုတ်ဘူးလမ်းလျှောက်နေတာတို့မတ်တရနေတာတို့လို့မဲတင်းเสียလည်းမရှိဘူးဒါကြောင့်မို့လို့တင်းရင်ခွေးထိုင်အမျိုးသမီးတွေဆိုရင်ထက်ဝက်ပလင်ပေါ့အမျိုးသားတွေကတင်းရင်ခွေးထိုင်ရောတင်းရင်ခွေးထိုင်ပြီးတဲ့အခါကျတော့ခါထက်ကိုယ်ကိုဆန့်ကန်ကလေးထားပဲဘာဖြစ်လို့ဆန့်ကန်ကလေးထားခိုင်းတာတော့ဆိုရင်ခါမှာအယုအစစ်ကလေးတွေရည်ပြည့်ကြည့်မယ်ဆိုရင်18ခုလောက်ရှိအဲ့ဒီအယုလေးတွေကမမတ်ကလေးထားမှမထားဘဲနဲ့ခါလေးကုန်းနေမယ်ဆိုရင်အယုလေးရတစ်ခုနဲ့တစ်ခုဖိနေသည့်အတွက်ကြောင့်ကြာလို့ရှိရင်ခါကြိုက်တဲ့ယောဂခါညောင်းတဲ့ယောဂဝေဒနာခါအောင်တဲ့ဝေဒနာတွေဖြစ်လာနိုင်တယ်။ဒါကြောင့်မို့ခန္ဓာကိုယ်ရောခေါင်းရောမမတ်ကလေးထားလို့ပြောတာနော်။စာပေကဒီတရားထိုင်ခြင်းကိုသိချတဲ့လေပန္နေကံအာဘုဇိတဝတင်းမြင်ခွေးထိုင်ပြီးဥဇုံကာယံပဏိဒာယခါထက်ခန္ဓာကိုယ်ကိုမမတ်ကလေးထားခေါင်းထီအောင်မမတ်ကလေးထားမမတ်ကလေးထားတဲ့အခါကျတော့အစ်စ်ကလေးတွေကဖြောင်းဒီကုလုံးမှာရှိတယ်အစ်စ်ကလေးတွေကဖြောင်းပြီးမမတ်နေအဲ့ဒါလို့နေပြီးတဲ့အခါကျတော့ပရိမုခံတတိဥပတ္ထဝိတဝအာယုဘကိုစိတ်ကိုလွတ်လိုက်အယောစိတ်ကိုဥတီတာပြိမှုခတတိဥပတ္ထဝိတဝဘယ်ကိုတတိထားမလို့ဆိုလို့ရှိရင်နှာခေါင်းကနေကလေးထွက်နေတဲ့နေရာထိတဲ့နေရာလေးကိုတတိထားလို့ပြော။နာဒီပြားလေးမှာအေ နှခမ်းတူတဲ့လူကြတော့နှခေါင်းရားမှာထိနှခမ်းရှည်တဲ့လူကြတော့နှခမ်းထိပ်ဖြားမှာလေလေးရတာထိဆိုလိုတာကဘယ်လိုပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုယ်နှခေါင်းမှာအသက်ရှူသွင်းလိုက်တဲ့အခါနေထိတဲ့နေရာရှိတ်ထုတ်လိုက်တဲ့အခါမှာနေထိတဲ့နေရာအဲ့ဒီထိတဲ့နေရာလေးကိုစိတ်ကိုထားပါလို့ပြောတာနော်ဒါတော့ဒါကျင့်စဉ်ကျင့်တော့မယ်အာနာပါနနဲ့ဆိုလို့ရှိရင်အဲ့ဒီလိုလေလေးကိုမှန်မှန်ကန်ကန်မှန်မှန်လေးနဲ့ဖြည်းဖြည်းလေးရှိအေးတချို့ကြတော့သမာဓိမရနိုင်လို့သမာဓိရအောင်ဆိုပြီးတော့ပြင်းပြင်းထန်ထန်ရှူတဲ့နေလေးရှိတယ်အဲ့ဒီနေကတော့ဆာလာပိလာနေမဟုတ်ကြိုက်တဲ့ပုံစံတွေကလုံးဝကြာနော်ရှူကဲရှူကဲလုံးတဲ့နေကအဲ့ဒါကြာလို့ရှင်မောပြီးတော့သွားတတ်တယ်လူကမောတော့အဲ့ဒါကြောင့်မလို့ပင်ကိုရှူနေကြအနေထားလေးခန္ဓာကိုယ်မှာပင်ကိုရှူနေကြအနေထားလေးတိုင်းရှူရပါမှန်မှန်စိတ်တွေဘာတွေအကုန်လုံးဖြည့်လျော့ထားလိုက်တင်းရှင်းကြီးလုံထားလိုက်အာယုန်လေးတစ်ခုပေါ်မှာစိတ်ကလေးကိုလွတ်ထားပြီးတော့စိတ်လေးကိုငြိမ့်နေအောင်စိတ်ထဲမှာတင်းကျပ်နေတာမရှိသေးပဲနဲ့ခန္ဓာကိုယ်ထဲမှာလည်းတင်းကျပ်နေတာမရှိသေးပဲနဲ့အားလုံးအကျော်တွေဖြည့်လျှော့ပြီးတော့နာလေးရောက်ပေါ်မှာလေလေးထိတဲ့နေရာကိုစိတ်ကိုငြိမ်အောင်ထားပါလို့သူပြောတာ။အဲ့လိုထားလိုက်တဲ့အခါကျတော့ရှုရင်လေလေးကိုအာရုံပြုပြီးတော့နေရင်းကနေစိတ်ကလေးငြိမ်လာ။နော်ထက်လေဝင်လေလေးကိုဒီလိုရှုမှတ်နေတာကိုဒါကိုဗာနမိတ်လို့ခေါ်တော့စေပရိကံမနမိတ် preliminary object.sign of preliminary ပါတော့ပြင်ဆင်ပေးနေတဲ့အာယုနမိတ်လို့ပြောတာနော်အဲ့ဒီအာယုနမိတ်ကလေးဟာအတော်လေးကြားလာတဲ့အခါကျတော့တော်တော်ကိုထင်ထင်ရှားရှားပေါ်လာတယ်စိတ်ထဲမှာတော်တော်ထင်ထင်ရှားရှားကြီးဖြစ်လာတော်တော်ထင်ထင်ရှားရှားဖြစ်လာတဲ့အခါကျလို့ရှင်စိတ်ကမှတ်ယူလာနိုင်တဲ့အနေထားမျိုးရောက်လို့ရှင်ဥက္ကဟနမိတ်လို့ခေါ်နောက်ဆုံးကြတော့ဘာပေါ်လာတော့ဆိုဒီထွက်နေဝင်နေလေးဟာပုံတံလေးပြောင်းလာကိုယ်စိတ်ထဲမှာဖြစ်လာတာသူကပြောင်းတာမဟုတ်စိတ်ကပြောင်းနေလေးကိုရှုနေတဲ့စိတ်ကလေးကဘလို့မြင်လာတော့ဆိုဒီထွက်နေဝင်နေလေးကြီးကဘာဖြစ်လာတော့ဆိုတော့မိခိုးတံလေးထွက်လာတယ်လို့မြင်လာတချို့ကြတော့ပလဲလုံးကလေးတွေထွက်လာတယ်လို့မြင်ရတချို့ကြတော့နှာခေါင်းနာသီးပြားမှာโอ้ဒီဘောလုံးလေးอ่ะလဲနေတယ်လို့မြင်တာမျိုးလည်းရှိအမျိုးစုံပေါ့အမျိုးစုံမြင်လာအဲ့တော့မိโกတန်းကြီးလို့လည်းမြင်လာတယ်အာယုံအလင်းတန်းကြီးနှစ်ခုထွက်နေတယ်လို့လည်းမြင်လာတယ်ပလဲလုံးလေးတွေထွက်နေတယ်လို့လည်းမြင်လာတယ်ဒါလူတစ်ယောက်နဲ့တစ်ယောက်အမှတ်တင်ညာခြင်းမတူသည့်အတွက်ကြောင့်ဖြစ်ပေါ်လာတဲ့အာယုံနမိတ်ကတစ်ယောက်နဲ့တစ်ယောက်မတူဘူးအဲ့ဒီအာယုန်နမိတ်ပေါ်လာလို့ရှိရင်အဲ့ဒီအာယုန်နမိတ်ပေါ်မှာဆက်ပြီးတော့အလောလောမယ်ဒါနမိတ်ရတယ်လို့ခေါ်တယ်အဲ့ဒီနမိတ်ပေါ်မှာဆက်ပြီးတော့ရှုမှတ်ပွားများပြီးတမာလေးစွမ်းအားတွေကိုမြင့်မြင့်ပေးလိုက်တဲ့အခါကျတော့ဘာတွေဖြစ်လာတော့လို့ဆိုကိုယ့်ရဲ့တဏ္ဍာမှာနိဝရဏတရားဆိုတာတွေငြိမ့်လာဘာတွေငြိမ့်တော့ဆိုအာယုခံစားခြင်းနဲ့စန္ဒရဉိမ့်လာခံစားခြင်းနဲ့စိတ်ကံမစ္စန္ဒလို့ဆိုရဲပျော်စရာရွှင်စရာတွေပေါ်မှာပျော်ရွှင်ခြင်းနဲ့လောဘနဲ့လာအာယုတခုပေါ်မှာမုန်းတီးတဲ့ဆန့်ကျင်တဲ့သဘောထားတွေမရှိပြတ်သွားတယ်စိတ်မငြိမ်မသက်ဖြစ်ပြီးတော့စိတ်ထဲမှာပူပန်နေတာတွေပြတ်သွားတယ်စိတ်ဓာတ်တွေရောကြပြီးတော့ဒီအာယုန်နဲ့ဆက်ပြီးတော့စိတ်ဟာစွမ်းဆောင်နိုင်စွမ်းမရှိအောင်စွမ်းရည်တတ္တိတွေကျသွားတာလေဒါတွေမရှိတော့ဘူးသူရှုမှတ်နေတဲ့အာယုန်ပေါ်မှာလည်းပဲဟုတ်မဟုတ်ပါမလားဆိုတဲ့အတွေးတွေတန်တရားတွေလည်းမရှိတော့ဘူးလေအဲ့ဒါမရှိတာကိုနိဝရဏတရား၅ပါးကင်းသွားတာလို့ပြောတာနော်ဘယ်သူကကင်းအောင်လုပ်နိုင်တယ်ဆိုတော့တမာတိစွမ်းအားပြီးဖယ်ရှားပြလိုက်တာကိုယ်စိတ်ထဲမှာပဲစိတ်စိတ်ချင်းဖယ်ရှားနေတာ
စိတ်ထဲမှာခုနပြောတဲ့အညစ်အကြေးတွေဟာမလာတော့ဘူးနိဗ္ဗာန်တရား၅ပါးဟာလုံးဝပျောက်ကင်းသွားတယ်လုံးဝပျောက်ကင်းသွားပြီးတော့ခုနကနမိတ်အလင်းတန်းသုံးဖို့မိဘတန်းလေးနှစ်ခုပေါ့ဒီအာယုနမိတ်ပေါ်မှာဘာတွေဆက်ဖြစ်နေတော့ဆိုဒီအာယုနမိတ်ကလေးပေါ်မှာစိတ်ကူးနေတာတွေပေါ်လာစိတ်ကူးဆိုတာစိတ်ကအာယုပေါ်မှာကူးနေတာဆိုလိုတာကပေါင်းကူးပေးတဲ့သဘောပေါ့စိတ်နဲ့အာယုနဲ့မပြတ်ထိနေတာကိုစိတ်ကူးတယ်လို့ခေါ်တာနော်အဲ့ဒါကိုစာပေလိုပြောရင်ဝိတက်ဝိတက်ဆိုတဲ့သဘောလေးမိမိရဲ့စိတ်ကလေးကိုအာယုံပေါ်မှာတွန်းပို့တယ်။အဲ့ဒီသဘောလေးဟာထင်းထင်းရှားရှားပေါ်လာ။သူ့ရဲ့ဆွမ်းဆောင်ချက်တွေကကောင်းလာတယ်။ပေါ်လာတဲ့နမိတ်လေးပေါ်မှာကိုယ့်ရဲ့စိတ်ဟာစင်စစ်မပြတ်။စိတ်ကူးနေတဲ့ဒီဝိတက်သဘောတွေပေါ်လာတယ်။နောက်တစ်ခုကအဲ့ဒီအာယုံလေးနဲ့စိတ်ကလေးကိုချင်းအောင်ထားတယ်လို့အာယုံပေါ်မှာပဲစိတ်ကလေးကရွယ်ဝဲပြီးတော့နေတဲ့ဝိစာကဆိုတဲ့သဘောပေါ်လာတယ်။ကြံစည်တယ်လို့ခမလို့ပြောကြတယ်။ကြံစည်တယ်ဆိုတာဒီအာယုံနဲ့တည်းပဲရွယ်ဝဲနေတာ။စိတ်ကလေးကအာယုံနဲ့ကွာမတော်အမြဲတမ်းတွဲနေတယ်လို့ဖြစ်နေတာ။ဒါဝိစာကရဲ့စွန့်ရည်တတ်တည်။နောက်ပြီးတော့မဖြစ်လာတော့ဆိုလို့ရှိရင်အဲ့ဒီအာယုံလေးပေါ်မှာခန္ဓာမိဘတန်းအလင်းတန်းလေးပေါ်မှာစိတ်ကလေးကနှစ်ချိုက်နေတယ်။ဒါပီတိလို့ခေါ်တယ်။ကျဉ်နှံ့နေတယ်နှစ်ချိုက်။နှစ်ချိုက်နေတဲ့အခါကျဘာလို့ဖြစ်လာလဲဆိုကိုရောစိတ်ရောတခါတည်းတိတ်တိတ်တိတ်တိတ်နဲ့ခန္ဓာကိုယ်မှာလည်းညောင်းတာညာတာကြိုက်တာခဲတာတွေမရှိဘူးပျောက်သွားတယ်။စိတ်ထဲမှာလည်းပူရပန္နတခုမှမရှိဘဲနဲ့ပျောက်သွားတယ်။စိတ်ကလေးကချမ်းမြေ့လာတယ်ဟော။ဒုက္ခလို့ခေါ်တယ်။အဲ့ဒီလိုဖြစ်နေအောင်ဘယ်သူကစွမ်းဆောင်နေတာတော့ဆိုတော့နောက်ပိုင်းမှာတမာဓိဆိုတဲ့စွမ်းအားကနေခုနအာယုံနဲ့စိတ်တဲ့အပေါ်မှာကွာမသွားအောင်ထိန်းတာပဲပေါင်းကြည့်လိုက်တဲ့အခါကျတော့စိတ်ကူးနေတာကဝိတက်ကြံစည်နေတာကဝိစာရနှစ်ချိုက်နေတာကပီတိကိုရောစိတ်ရောငြိမ်းချမ်းသွားတာကဒုက္ခဟောတည်ငြိမ်နေတာကဧကကတလို့ဆိုပြီးအဲ့ဒါကိုသံအင်္ဂါ၅ပါးလို့ခေါ်တယ်။အဲ့ဒီအင်္ဂါ၅ပါးသည်တဏှိတဲ့စွမ်းရည်တတိပြည့်ပြည့်နဲ့အလုံးလုံးနေပြီးဒီအာယုံလေးပေါ်မှာတဏှိတဲ့အလုံးလုံးဟန်ချက်ညီညီနဲ့ဒီအာယုံမှာအလုံးလုံးနေပြီးဆိုရင်ဒါပထမဆံရတယ်လို့ခေါ်တယ်အဲ့ဒါ။အာယုံတစ်ခုပေါ်မှာစူးစိုက်ပြီးတော့ရှိအဲ့ဒါလို့ပထမဆုံးရပြီဆိုတဲ့ပုံကိုတရားမှာဘာလို့ဖြစ်လာတော့လို့ဆိုရင်ရှင်းဝိဝိစေဝကာမေဟိမျက်စိကကြည့်ပြီးပြောစရာအာယုံနားကနားထောင်ပြီးတော့ပြောစရာအာယုံနှာခေါင်းကနန်းအနံ့ရပြီးပြောစရာအာယုံလျှာကနေရက်ပြီးတော့လည်းရက်ပြီးတော့ပြောစရာအာယုံခန္ဓာကိုယ်ကထိတွေ့ပြီးပြောစရာအာယုံဆိုတဲ့ဒီကာမတွေကလည်းသူလွတ်လပ်တယ်ဒီပုံမှာလုံးဝစိတ်မရောက်တော့ဟုတ်မျက်စိနဲ့မြင်ပြီးပြောတဲ့အပြောမျိုးမရှိတော့ဘူးနားကကြားပြီးပြောတဲ့အပြောမျိုးတွေမရှိတော့အဲ့ဒီကာမတွေကလုံးဝကိစ္စိတ်သွားအဲ့ဒီကာမဆိုတဲ့ဒီပြောစရာအာယုန်ဒီပေါ်မှာပြောချင်းနေတဲ့ဒီလောဘကိစ္စသွားမှဆန်ဆိုတာရနိုင်တယ်ဒါမကင်းရင်မရဘူးတဲ့သူကဥပမာပါနဲ့ပြောလို့ဆိုရင်ဟိုဘက်ကန်းရောက်ချင်တဲ့ပုဂ္ဂိုလ်ကဒီဘက်ကန်းကိုစွန့်ကိုစွန့်အောင်ဒီဘက်ကန်းကိုမစွန့်ခွာပဲနဲ့ဟိုဘက်ကန်းရောက်တဲ့ဆိုတာမရှိဘူးဒါကြောင့်မို့စာပေမှာဝိဝိစေဝကာမေဟိကာမတွေကနေလုံးဝစွန့်ပြီးတာဖြစ်သွားရတယ်ဝိဝိစေဝအကုသလေဟိဓာမေကျန်တဲ့အကုသိုလ်တရားတွေလည်းမဖြစ်တော့ဘူးအဲ့ဒီအချိန်မှာငြိမ်သွားပြီလို့ဆိုတော့ပါရင်မဖြစ်တော့ဆိုဒေါသတွေမဖြစ်ဘူးမာမနာတွေမဖြစ်ဘူးအိတ်တာတွေမဖြစ်ဘူးမစ္ဆရိယာတွေမဖြစ်ဘူးစိတ်ရဲ့အညစ်အကြေးတွေတခုမှမဖြစ်တော့ဘူးလို့ဆိုအဲ့ဒီမဖြစ်တော့ဘဲနဲ့ဘာတွေလာနေတယ်ဆိုဝိဝေကဇံအဲ့ဒီကာမဂုဏ်အာယုန်တွေကလွတ်သွားပြီးတော့ဖြစ်ပေါ်လာတဲ့ပိဋိဒုက္ခနှစ်ချိုက်နေတာနဲ့ချမ်းမြေ့နေတာဟောဒီသဘာဝလေးနှစ်ခုလက်တွေ့ခံစားရတယ်ဒါကို ဝိဝေကသပိတိဒုက္ခလို့ခေါ်တယ်ကင်းကွာလွတ်လပ်ပြီးတော့ကာမဂုဏ်အာယုန်တွေကစိတ်ကင်းကွာသွားပြီးတော့ချမ်းမြေ့ကြည်နူးနေတဲ့ကြည်နူးမှုလောကလူတွေရဲ့ကြည်နူးမှုကဘာနဲ့ကြည်နူးတာလို့ဆိုရင်ကိုယ်ဉာဏ်နဲ့အာယုန်လေးကိုကြည့်ပြီးကြည်နူးကြတယ်လေခါတိုင်းဟုတ်လားနားကကိုကြိုက်တဲ့တခြင်းလေးထောင်ပြီးတော့ကြည်နူးကြတယ်နှာခေါင်းကကိုကြိုက်တဲ့အမွှေးလေးအမွှေးနန္ဒာကိုရှူပြီးတော့ကြည်နူးကြတယ်လျှာကလည်းကိုကြိုက်တဲ့အစာလေးကိုစားပြီးတော့ကြည်နူးကြတယ်ခန္ဓာကိုယ်ကလည်းကိုထိတွေ့ကျင်တာလေးထိတွေ့ပြီးတော့ကြည်နူးကြတယ်ဒါကကာမကြည်နူးမှုလို့ခေါ်တယ်အဲ့ဒီကာမကြည်နူးမှုနဲ့မတူတဲ့ကာမအာယုန်တွေကိုကျော်လွှားသွားပြီးတော့ဓာတ်တွေကိုဆွတ်လွတ်ထားပြီးဩခန္ဓာကပြောရတဲ့အနိမ့်တန်းလေးတော်မူမိโกဒံလေးလို့ဆိုရက်နမိတ်အာယုန်လေးနဲ့ကြည်နူးနေတဲ့ကြည်နူးမှုမျိုးတဲ့ဒါကပထမဆုံးအဆင့်ကိုအဲ့ဒီလိုရသွားတယ်လို့ပြောတယ်။ဇံရတာနဲ့ကျိုးကဇံပြန်တယ်လို့ထင်တယ်ဇံဆိုတာပြန်တာမဟုတ်ဘူး။ဗမာစကားမှာဇံပြန်တယ်လို့ပြောရမယ်ဇံပြန်တာမဟုတ်ဘူးနော်။ဇံဆိုဒီမှာအတိတ်ကနှစ်ခုပေးထားတယ်။ဇံဆိုဒီမှာလောင်ကျွမ်းနေဆိုတဲ့အဓိပ္ပာယ်ကတခုအာယုံပေါ်မှာစူးစိုက်ပြီးတော့ကပ်ပြီးတော့ရှုနေမှုဆိုတာကတခုအဓိပ္ပာယ်နှစ်ခုရအခုလိုပထမဆုံးရလာပြီဆိုတာလည်းတကယ်နဲ့စိတ်ရဲ့အငြင်းချင်းချင်းတဲ့နိဝရဏတရားတွေကိုလောင်လိုက်တာမရှိတော့ဟောမင်းနဲ့တစ်စုံတစ်ခုကိုလောင်ပြစ်လိုက်တဲ့ကဥပမာနဲ့စက်ကူကိုမီးရှို့လိုက်လို့ရှင်စက်ကူလောင်လိုက်တယ်လို့ပဲဒီတဘာဝတရားတွေကကံကုံအာယုန်တွေကိုလောင်လိုက်တယ်ဆိုဖြည့်ဆည်းပြလိုက်တာမရှိတော့ဘူးဒါပြောနောက်တစ်ခုကနမိတ်အာယုန်လေးပေါ်မှာစိတ်ကလေးကစူးစိုက်ပြီးတော့ကြည့်နေတယ်အဲ့ဒီစူးစိုက်ပြီးရှုနေတာကိုပဲဈာနအဆံလို့ခေါ်တာတဲ့အဲ့ဒီဈာန်ဆိုတဲ့အဲမှာဘာနဲ့ဖွဲ့စိတ်ထားတော့လဲခုနပြောတဲ့အာယုန်ပေါ်မှာစိတ်ကူးနေတာရဲ့ကြံစည်နေတာရဲ့နှစ်ချိုင်နေတာရဲ့ချမ်းပြေနေတာရဲ့တည်ငြိမ်နေတာရဲ့ဆိုတော့စိတ်ရဲ့စွမ်းအောင်၅မျိုးနဲ့ဖွင့်စိထားတာကိုဇံလို့ခေါ်တယ်အဲ့ဒီပထမဇံကနေနောက်ဒုတိယကျတော့ဘာကိုကြော်လွှားလိုက်တော့ဆိုစိတ်ကူးနေတာမလို့တော့တမာရီစွမ်းအောင်ကိုမြင်လိုက်တာနဲ့တကယ်နဲ့စိတ်ကူးနေတာခြံစည်းနေတာမပါတော့ဘယ်နဲ့ဘာဖြစ်သွားလို့ဆိုရင်နှစ်ချိုင်နေတာတည်ငြိမ်နေတာကြည်နူးနေတာ။ဟောချမ်းမြေ့နေတာရဲ့နှစ်ချိုက်နေတာရဲ့ကြည်နူးနေတာရဲ့တည်ငြိမ်နေတာရဲ့ဒီ၃မျိုးတည်းနဲ့နေတာဒါကိုဒုတိယဇာလို့ခေါ်တခါအဲ့ဒီထဲကနေပြီးတော့နှစ်ချိုက်နေတဲ့သဘောတရားတွေစိတ်ရဲ့လှုပ်ရှားမှုသဘောဖြစ်ပြီးအတွက်ကြောင့်အပြစ်မြင်လာလို့အဲ့ဒီနှစ်ချိုက်မှုကိုမလိုလားလို့နှစ်ချိုက်မှုကိုဖယ်ရှားလိုက်တဲ့အခါကျတော့ကိုရောစိတ်ပါချမ်းမြေ့နေတာရဲ့တည်ငြိမ်နေတာရဲ့ဟောဒီနှစ်ခုတည်းနဲ့သွားနေတာတတိယဇာလို့ခေါ်တယ်အဲ့ဒီအနေတခါကိုရောစိတ်ရောတိတ်နေတိတ်နေနဲ့ချမ်းမြေ့နေတဲ့သဘာဝကိုမလို့ချင်ဘူးစိတ်လှုပ်ရှားမှုတခုကိုဘာမှမလို့ချင်ဘူးခံစားမှုတွေကိုမလို့ချင်ဘူးလို့ဆိုပြီးတော့ဒုက္ခကိုဖယ်ရှားလိုက်တဲ့အခါကျတော့ဘာမှလှုပ်ရှားမှုမရှိတဲ့တည်ငြိမ်နေတဲ့ဥပေက္ခာနဲ့သမာဓိစွမ်းအားအဲ့ဒီနှစ်ခုတည်းနေတာကိုသုတ်သဇာလို့ခေါ်တယ်အဲ့ဒီသုတ်သဇာရောက်သွားလို့ရှင်လူရဲ့စိတ်စွမ်းအားဒီအဆင့်အမြင့်ကိုရောက်သွားပြီအဲ့ဒီလိုအမြင့်ရောက်သွားပြီဆိုလို့ရှင်သူစွမ်းဆောင်နိုင်တာတွေဘာတွေစွမ်းဆောင်နိုင်လို့ဆိုရင်ဒီအချိန်မှာအဘိညာဉ်တကုံးလူစံပြန်လာလို့ဆိုတာဒီအဆင့်ရောက်မှလုပ်လို့ရတယ်ပေါ့ဒီအဆင့်ရဆိုရလဲလလကူနဲ့ရတာမဟုတ်ဘူးတခုနဲ့တခုစွမ်းရည်တတ္တိညှင့်အောင်အချိန်ချင်းအထက်ထက်လှုပ်လို့လေတဲ့အဲ့ဒီအချိန်ချင်းထက်ထက်ကြိုးစားလိုက်လို့ရှင်ဟောဒီဇံရထားတဲ့ပုဂ္ဂိုလ်တယောက်ဟာအဘိညာဉ်ထိအောင်ပေါက်ရောက်သွားပြီဆိုလို့ရှင်မြေရှိုးတာတို့မိုးပြန်တာတို့ဟောတခုအမျိုးမျိုးဖန်ဆင်းတာတို့သူကတော့နိုင်စွမ်းနိုင်သွားအဲ့ဒီလိုဖန်ဆင်းတဲ့အခါမှာလည်းပဲတဘာဝကြကြတဘာဝကိုဆန့်ကျင်ပြီးတော့ဖြန်ဆင်းလို့မရဘူးတဘာဝအတိုင်းဖြန်ဆင်းရဆိုတော့ရေကိုလမ်းလျှောက်ပြကြလို့ရှင်ရေကိုမာကျောသွားအောင်ဖြန်ဆင်းရပြီးတော့မှလမ်းလျှောက်လို့ရ အနုဆိုရေပေါ်ဒီတိုင်းသွားလမ်းဆောင်မြုပ်သွားမှာပဲဒါသဘာဝမြေရှိုးခြင်းနဲ့ဆိုရင်သူရှိုးမဲ့နေရာကိုဟာလာဟင်းလင်းဖြစ်အောင်တွင်းကြီးလိုဖြစ်အောင်ဖန်ဆင်းရမယ်စိတ်နဲ့စိတ်ကူးပြီးဖန်ဆင်းရမယ်ပြီးတော့မှအဲ့ဒီတဟာပြင်းထဲကိုသူကဝင်သွားတာမျိုးဖြစ်ရတယ်ကောင်းငင်ကိုလမ်းလျှောက်သွားခြင်းနဲ့ဆိုရင်လည်းသူသွားမဲ့လမ်းကိုလမ်းကြောင်းဖန်ဆင်းရမယ်ပြီးတော့မှအဲ့ဒီလမ်းပေါ်မှာလမ်းလျှောက်အောင်ဆန့်ကျင်ပြီးတော့လုပ်လို့မရအောင်ဒါကြောင့်လို့ supernormal power လို့တခေါ် supernatural မဟုတ်ဘူး nature ရဲ့အပေါ်မှာကြော်လို့မရဘူးလို့ဆိုလို့တဘာဝအတိုင်းသွားတယ်ဒါတကူဖန်ဆင်းတဲ့အစ်အဲ့တော့သမထချင်းစဉ်တစ်ခုကပေါက်ပေါက်ရောင်ရောင်ချက်လိုက်လို့အောင်မြင်သွားလို့ရှိရင်အခုလို့အဆင့်လေးအဆင့်လေးတက်လာဟောဒီသမထချင်းစဉ်နဲ့စိတ်ကိုငြိမ့်နေအောင်လုပ်ထားပြီးတော့တနေ့ကုန်နေလို့ရတယ်နှစ်ရက်နေလို့ရတယ်သုံးရက်နေလို့ရတယ်ဟောဒီဆွမ်းအားတွေနဲ့စိတ်ဆွမ်းအားတွေနဲ့ရုပ်ကိုဖြစ်တင်ထားတဲ့အတွက်ကြောင့်ရုပ်မှနာရာကျင်နာဆိုတာမရှိဘူးလေကြိုက်တာခဲတာဆိုတာမရှိဘူးရုပ်ခန္ဓာကိုယ်ကြီးကပေါ့ပြီးတော့အကုန်လုံးငြိမ်းချမ်းနေတယ်ဒါကြောင့်မလို့ဘုရားရဟန္တာတွေဟာဟောဒီဇံဝင်စားတယ်ဆိုတာအဲ့ဒါပြောတာဒိဋ္ဌဓမ္မဒုက္ခဝိဟာရတဲ့မျက်မှောက်ဘဝမှာချမ်းသာမှုအတွက်ဇံဝင်စားကြတယ်။အဲ့ဒီလိုအချက်မျိုးကတမထချင်းစဉ်လို့ခေါ်တယ်ဒါအစစ်အမှန်တမထချင်းစဉ်နော်။အဲ့ဒီတမထချင်းစဉ်ကိုအပြစ်မပြောရဘူး။ဘုရားသာသနာနဲ့ကျုံးနေတဲ့အချိန်မှာတမထကိုမချင်းရဘူးလို့မပြောရဘူး။ဘုရားကိုယ်တိုင်လည်းချင်းတယ်၊ရဟန္တာကိုယ်တိုင်လည်းချင်းကြတယ်။အချိန်ငိမ့်လဲဇံဝင်စားကြတယ်။တမထချင်းစဉ်ဆိုတာချင်းရတယ်ကဲတမထရဲ့လမ်းဆုံးကဘာလို့လို့မေးလို့ရှိရင်သူ့ရဲ့အကျိုးလမ်းဆုံးကအဖေညင်ပဲဒီဘဝမှာခံစားရတဲ့လမ်းဆုံးကအဖေညင်ဟောနောက်ဘဝကျတော့ဘယ်ရောက်လို့ဆိုရင်ဆန်းမလျှောဘူးဆိုလို့ရှိရင်ဓမ္မပြေရောက်ပထမဆန်းရရင်ပထမဆန်းဓမ္မဘုံရောက်မယ်ဒုတိယဆန်းရရင်ဒုတိယဆန်းဓမ္မဘုံရောက်မယ်တတိယဆန်းသုတဆန်းဆိုတတိယဆန်းသုတဆန်းဘုံကြီးရောက်လိမ့်မယ်သူအဆင့်ဆင့်အတိုင်းသွားမယ်ဓာတ်သူရဲ့နာအဆင့်မြင့်ဆုံးအဲ့ဒါအဲ့တော့မဂ္ဂနိဗ္ဗာန်ကိုရကြင်ပါတယ်ဆိုလို့ရှိရင်တက္ကနစ်ပြောင်းရမယ်တဲ့သူကခုနပြောခဲ့တဲ့အလင်းတန်းလေးလို့မိโกတန်းလေးလို့အာယုန်နမိတ်ပေါ်မှာဆက်ပြီးတော့မနေဘဲနဲ့တမထချင်းစဉ်အောင်ထားတဲ့ပုဂ္ဂိုလ်တယောက်ကဝိပဿနာချင်းစဉ်ကိုပြောင်းမြင်ပြီးဇန်လက်ဇန်တရားကနေပြီးတော့ဝိပဿနာချင်းစဉ်ကိုပြောင်းပြောင်းရင်ပြီဆိုဘလို့ပြောင်းမလဲပထမဇံဝင်စားလိုက်တယ်အာယုန်နမိတ်လေးပေါ်မှာဇံဝင်စားလိုက်တယ်ဇံဝင်စားပြီးတော့ဇံကနေပြန်ထလိုက်တဲ့အခါကျတော့ပြန်ထတယ်ဆိုတော့ပြန်ပြီးတော့ဟိုဝင်စားနေတာကိုပြန်နောက်ဆုတ်လိုက်တယ်အဲ့ဒီလိုနောက်ဆုတ်ပြီးတဲ့အခါကျတော့သူ့ရဲ့စိတ်အခြေလေးတွေက remain ဖြစ်နေဆက်လက်ပြီးတော့ဒါတွေကဖြစ်နေသေးတယ်ပေါ့လူကနောက်ဆုတ်လိုက်ပြီနောက်ဆုတ်လိုက်ပြီမဲ့လို့ခုနကဖြစ်သွားတဲ့စိတ်တွေရဲ့အခြေဥပမာမဲ့လူတယောက်စိတ်ဆိုးပြီးသွားလို့ချင်းအဲ့ဒီစိတ်ဆိုးတာကိုပြန်ပြီးတော့တွေးလို့မရဘူးလားရတယ်နော်ကိုယ်စိတ်ထဲမှာဘာဖြစ်သွားတယ်ဆိုတာကိုပြန်စဉ်းစားလို့ရအဲ့ဒါမျိုးလိုပဲဇံဝင်စားတဲ့ပုဂ္ဂိုလ်ရဲ့စိတ်ကဇံကပြန်ပြန်ထားလိုက်တဲ့အခါကျတော့အဲ့ဒီဇံစိတ်လေးတွေအဲ့ဒီဇာစိတ်လေးတွေကိုပဲအာယုံအဖြစ်အသုံးချပြီးတော့ဝိပဿနာကိုရှုရတယ်အဲ့တော့ဝိပဿနာကြတော့ခုနကအလင်းတန်းလို့ပြဉ္ညာကိုသွားလို့ရှုလို့မရဘူးအလင်းတန်းကိုအာယုံပြုပြီးတော့ဖြစ်ပေါ်နေတဲ့ခုနကခြံစည်ဓာတ်တွေစိတ်ခူးဓာတ်တွေစိတ်ချနူးဓာတ်တွေချမ်းမြေ့ဓာတ်တွေဆိုတဲ့ဇာအင်္ဂါတွေကိုပြန်ပြီးတော့သူကရှုလိုက်တယ်ရှုတယ်ဆိုတဲ့အချိန်မှာရှုတော့နှစ်ခုရှိတယ်ဝိပဿနာကိုသွားတော့ရှုတော့နှစ်ခုရှိတယ်ရှုတော့တစ်ခုကဘာလို့ဆိုရင်နံပါတ်1ကသဘာဝလက္ခဏာ individual characteristic ကိုခေါ်တယ်သဘာဝလက္ခဏာသူ့ရဲ့ nature ကိုကြည့်ရမယ်လို့ပြောတယ်သူ့ရဲ့ nature ဆိုတာဘာလို့ဆိုရင်အော်ချမ်းစီတယ်ဆိုတော့ဝိတက်ရဲ့သဘာဝကိုကြည့်လို့ရှိရင်စိတ်ကလေးကိုအာယုံပေါ်မှာပို့ပေးနေတာပါလားဆိုတော့သူ့ရဲ့ nature ကိုတွေ့တယ်။ဝိစာရကိုကြည့်လိုက်လို့ရှင်အာယုံလေးနဲ့စိတ်လေးနဲ့ခြိနှောင်ထားတာပါလားတွဲထားတာပါလားဆိုတော့သူ့ရဲ့သဘာဝကိုတွေ့ ပိတိကိုကြည့်လိုက်လို့ရှိရင်အော်အာယုံပေါ်မှာနှစ်ချိုက်နေတဲ့သဘောပါလားဆိုတော့သူ့ရဲ့သဘာဝကိုတွေ့လိမ့်မယ်။ဒုက္ခကိုကြည့်လိုက်လို့ရှိရင်ကိုချမ်းမြေ့မှုစိတ်ချမ်းမြေ့မှုကိုဖြစ်ပေါ်စေတတ်တဲ့သဘောပါလားလို့ဆိုတာသူ့ရဲ့နှမိတ်ကိုသိလိုက်မယ်။တမာတိကိုကြည့်လိုက်တဲ့အခါကျတော့အော်အာယုံနဲ့စိတ်ပေါ်မှာငြိမ့်နေအောင်လုပ်တဲ့သဘောပါလားလို့ဆိုတော့သူ့ရဲ့ဓာတ်လေးတွေကသူတို့ရဲ့သဘာဝလက္ခဏာလို့ခေါ်တယ်ဝိပဿနာလမ်းကြောင်းပြောင်းနံတဲ့တရားနဲ့အဲ့ဒီအစစ်မှန်ဖြစ်တဲ့သဘာဝလက္ခဏာတွေကိုသိရမယ်ဥပမာမဲ့စိတ်ဆုံးပြီးတဲ့လူတယောက်ဟာအော်ဒေါသဆိုတာဟာစိတ်ကိုရောင်ရခတ်ပြီးစိတ်ကိုပူစီထတ်တဲ့သဘောပါလားတည်ငြိမ်နေတဲ့စိတ်ကိုဖျက်ဆီးထတ်တဲ့သဘောပါလားလို့မတွေ့နိုင်ဘူးလား
တွ
ေ့နိုင်ပါဗျာဟောဒုက္ကတိတိဒေါသောတည်ငြိမ်နေတဲ့အနေထားလေးတခုပြတ်မသွားဘူးလားစိတ်ဆိုးတယ်ဆိုတဲ့ကတည်ငြိမ်နေတယ်ငြိမ်းချမ်းနေတယ်ဆိုတဲ့သဘာဝလေးတခုပြတ်သွားတာလေ။အော်အဲ့ဒီလိုဖြည့်စည်တတ်တဲ့သဘောကလေးပါလားလို့သိတာဒေါသရဲ့သဘာဝကိုသိတာပဲ။လောဘဆိုလို့ရှိရင်အော်အာယုံပေါ်မှာတွဲကပ်နေတဲ့သဘောလေးပါလားလို့လောဘရဲ့သဘောကိုဒီလိုမြင်တယ်။အဲ့ဒီလိုပဲသဘာဝတရားတွေမှာကိုယ်ပိုင်သဘာဝကလေးတွေရှိတယ်အဲ့ဒီကိုယ်ပိုင်သဘာဝလေးတွေကိုကြည့်ရအောင်သဘာဝလက္ခဏာလို့ခေါ်တယ်ဝိပဿနာရှိတော့မယ်ဆိုရင်သဘာဝလက္ခဏာကိုအရင်မိအောင်ရှာသဘာဝလက္ခဏာကိုကြည့်ရင်ကြည့်ရင်ကလေဘာဖြစ်လာတော့ဆိုတော့တာမင်ညလက္ခဏာလို့ခေါ်တဲ့အများဆိုင်တဲ့လက္ခဏာတစ်ခုတိုးချဲ့ပြီးတော့မြင်လာတယ်တာမင်ညလက္ခဏာဆိုတာဘာလို့မမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုးမပိုင်တဲ့သဘောဆိုရင်အနိစ္စဒုက္ခအနတ္တတို့ချက်မြင်လာတာအဲ့ဒါတာမဉ္ဇလက္ခဏာလို့ခေါ်တယ် universal characteristic အဲ့ဒီ universal characteristic ဆိုတာကိုမြင်လာပြီဆိုရင်ဒါဝိပဿနာထူးခြားခြားမြင်လာတယ်လို့ပြောတာအဲ့ကြောင့်အဲ့တော့သမထကျင့်စဉ်တစ်ခုကဝိပဿနာပြောင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအခုလိုပဲပြောင်းတယ်အဲ့ဒီကနေဆက်ပြီးတော့ဘာတွေတွေးတော့အော်ဒီသဘာဝတရားလေးတွေဟာဘယ်မှာမိဖြစ်တာလဲလို့ကြည့်အော်စိတ်ရဲ့ဖြစ်ပေါ်ရာဖြစ်တဲ့နှလုံးသားကိုမိပြုပြီးဖြစ်တာပါလားလို့ဆိုတယ်ရုပ်တရားတွေကိုစဉ်ဆက်မပြတ်ဆက်ပြီးတော့ကြည့်လာတတ်တယ်အော်စိတ်ရောရုပ်ရောဒီနှစ်ခုလုံးမြင်လာမြင်လာပြီးတော့စိတ်နဲ့ရုပ်ဟာမတူညီတဲ့သဘောထားလေးတွေပါမြင်လာတယ်မြင်လာရင်ကနေတွားတဲ့အခါကျတော့ထိုးစိတ်ရောရုပ်ရောဒီနှစ်ခုဟာထာဝရတည်ငြဲနေတဲ့အရာမဟုတ်ဘူးဖြစ်လာပြီးတဲ့နောက်ပျောက်သွားတယ်ဖြစ်လာပြီးတဲ့နောက်ပျောက်သွားတယ်အကြောင်းတိုက်ဆိုင်မှုဖြစ်လိုက်တယ်ပေါ်ပြီးရင်ပျောက်သွားတယ်ပျောက်တယ်ဆိုတာတစ်ခါမှပေါ်မလာအောင်ပျောက်သွားတာနောက်ထပ်ဖြစ်တာနောက်ထပ်အကြောင်းတစ်ခုကြောင့်ဖြစ်လာတယ်အဲ့ဒါလို့စဉ်စဉ်ပြတ်ဖြစ်ပြီးပြတ်သွားတဲ့သဘောတွေမြင်လာတာအနိစ္စအဲ့ဒီဖြစ်ပြမှုကြီးဟာစိတ်ပြက်เสียကောင်းတော့အမြဲတမ်းရက်မရအောင်ဖြစ်နေတာဒုက္ခအဲ့ဒီပုံမှာကိုကဘာမှချုပ်ကန်နိုင်စွမ်းမရှိတာကအနတ္တဟုတ်ဒီတဘောတွေကိုမြင်လာတာကဝိပဿနာလို့ခေါ်တယ်အဲ့ဒီဝိပဿနာဉာဏ်ကြတော့ခေါဏကအစင့်စစ်ပထမဆုံးယုံနဲ့နာနဲ့ခွဲတဲ့နာမရူပပြည့်စုံကဉာဏ်ခွဲခြားပြီးတော့သိမြင်တဲ့နာမရူပပြည့်စုံကဉာဏ်အဲ့ဒီနောက်ကျတော့ထုံယုံဏ်နေဖြစ်ပေါ်လာခြင်းအကြောင်းတရားကိုပါတွက်ခဲ့ပြီးတော့သိလာတဲ့ပစ္စယပရိက္ခာညာအဲ့ဒီနောက်ကျတော့ထုံယုံဏ်တို့ရဲ့မမြဲတဲ့အနိစ္စသဘောဆင်းရဲတဲ့ဒုက္ခသဘောဆင်းရဲတယ်ဆိုတာပစ္စမရှိလို့ဆင်းရဲတာပြောတာမဟုတ်ဘူးဖြစ်ပြီးပြည့်နေတာကြီးကိုစိတ်ပြည့်စရာကြီးလို့ပြောတာနော်အဲ့ဒီဖြစ်ပြမှုတွေရဲ့နှိစ္စမှုကိုခံနေရလို့စိတ်ပျက်စရာကောင်းတာဒုက္ခအဲ့ဒီဖြစ်ပြီးတော့ပြက်နေတာကိုရတန့်ဖြစ်လို့မရတာကိုယ်မပိုင်တာအနတ္တဟောအဲ့ဒီသဘောတွေကိုတဖြည်းဖြည်းမြင်လာတဲ့အခါကျတော့သင်္ခါရတွေပေါ်မှာစိတ်ပြက်လာတယ်ငြိမ့်ဝိတ်လာတယ်ကြောက်စရာလို့မြင်လာတယ်ကြောက်စရာမြင်လာတဲ့အခါကျတော့အော်ဆုံးလွတ်ချင်လာတယ်ဆုံးလွတ်ချင်လာတဲ့အခါလွတ်ရလို့ကြောင်းထပ်ပေါက်ရှားလာတယ်ထပ်ပေါက်ရှားလာပြီးတဲ့အခါသင်္ခါရသဘာဝတရားတွေပေါ်မှာစိတ်လေးကတည်ငြိမ်မှုကိုပြန်ရလာအဲ့ဒါဝိပဿနာမှာအဆင့်အမြင့်ဆုံးသင်္ခါရဝိက္ခဏညာလို့ခေါ်တယ်အဲ့ဒီအဆင့်ကိုတစ်ဖြည်းဖြည်းတည်းရောက်သွားကျက်ချက်ပြီးတော့ကြည့်ကြည့်အဲ့တော့သမထနဲ့ဝိပဿနာဝိပဿနာလမ်းကဘယ်ထိအောင်သွားတယ်ဆိုလို့ရှိရင် မက်ဖို့ပြဒါသူ့ရဲ့အကျိုးမက်ဖို့ကနေပြီးတော့နေတာဒါဝိပဿနာလမ်းကြောင်းတမထလမ်းကြောင်းရဲ့လမ်းဆုံးကအဘိညာဉ်ပေရင်ဇမဘောဝိပဿနာကြတော့ဒီဘဝမက်ဖို့သူအကျိုးပေးပြီဆိုရင်မက်ဖို့ရမယ်မက်ဖို့ရရင်နေပါကိုမျက်မှောက်ပြုနိုင်မယ်ဒါဝိပဿနာလမ်းကြောင်းအဲ့တော့တမထကျင့်ပြီးတော့ဝိပဿနာကိုကူးတဲ့လမ်းရှိတယ်။အဲဒီလိုတမထကိုမကျင့်မဲနဲ့ဝိပဿနာဓာတ်တိုင်းသွားတဲ့နိလန်လည်းရှိတယ်။ဒါကြောင့်မို့လို့ယာနိကနှမျိုးဆိုပြီးတော့လောက်တာယာနဆိုတာဗဲကဲစီးစရာယင်လေးတမထယင်လေးကိုစီးသွားမလားသို့မဟုတ်ဝိပဿနာယင်ကိုပဲစီးမလားပေါ့ဘယ်ယင်နဲ့ပဲသွားသွားတမထကိုအရင်ကျင့်ပြီးတော့မှဝိပဿနာကျင့်တဲ့နည်းရှိတယ်။ဝိပဿနာကိုဓာတ်တိုင်းတန်းပြီးတော့ကျင့်တဲ့နည်းရှိတယ်။ဒီနှစ်နည်းလုံးစလုံးဟာမှန်ကန်တဲ့နည်းတွေကြည့်တယ်။နော်။မိမိကြိုက်နေတဲ့လမ်းကြောင်းကသွားလို့ရတယ်။ရွှေဘုံဘုရားကြီးကိုတက်ချင်ရင်အရှိဘုတ်ကတက်မလား။တောင်ဘုတ်ကတက်မလား။မြောက်ဘုတ်ကတက်မလား။အနောက်ဘုတ်ကတက်မလား။ဘုရားမရောက်ဘူးလား။ရောက်တာကြီးကိုကြိုက်တဲ့လမ်းနဲ့သွား။ဟုတ်ကဲ့။ကိုကြိုက်တဲ့လမ်းကနေသွားကိုကြိုက်တဲ့ယဉ်စီးသွားလို့ရတယ်အဲ့တော့မြန်မြန်နဲ့တက်တက်တာတာတက်ချင်တော့ဓာတ်မိကရှိတဲ့မောကတက်ပေါ့ဒါတော့အဲ့တော့တမထချင်းစင်ဆိုတာစိတ်ကိုတည်ငြိမ်အောင်အရင်လုပ်ပြီးတော့ကဉာဏ်ဆုံးကိုထူထောင်တာအဲ့ဒါတမထဝိပဿနာကျင့်တယ်ခေါ်တာပေါ့အေးဒီနှစ်ခုစလုံးကိုဘုရားမြတ်စွာကပါလို့ခေါ်လို့ဆိုတွင်မိဘိက္ခဝေဓမ္မာဝိသဘာဂိယမဉ္ဇဉ်လို့ဆိုတဲ့အဆင့်ကိုရောက်သွားနိုင်တဲ့ချက်စဉ်တစ်ခုလို့ပြောနော်ဝိသလို့ခေါ်တဲ့ဝိသဆိုတာဟိုအခုကပြောနေတဲ့ဝိသတွေဇောကြီးတွေပြောတာမဟုတ်ဘူးနော်ဝိသဆိုတာခိရိတာတွေကိုကုံသောအောင်ဖယ်ရှားပြနိုင်တဲ့ဆိုင်းတတ္တိရှိတဲ့အသိဉာဏ်တစ်မျိုးမဉ္ဇဉ်လို့ခေါ်တယ်အဲ့ဒီကိလေသာတွေကုန်သွားစေတတ်တဲ့ဝိသံဉာဏ်မျိုးကိုပေါက်ရောက်သွားစေတတ်တဲ့အချက်နှမျိုးတဲ့ဘာလို့ဆိုရင်တမထနဲ့ဝိပဿနာ။အဲ့တော့မြတ်စွာဘုရားကတမထကျင့်ရင်ဘာဖြစ်လဲ။တမထကျင့်ရင်စိတ်တည်ငြိမ်တယ်။စိတ်တည်ငြိမ်တဲ့စိတ်ဆွမ်းအားတွေရ။ဒါဖြင့်စိတ်ဆွမ်းအားတွေရလာတော့ဘာဖြစ်တော့အတွေ့အတာတဏှာဘာကအာယုန်တွေပေါ်မှာမမောတဲ့လောဘကိုဖယ်ရှားပြစ်နိုင်တယ်ဟောတာအကျိုးပေါ့နော်အမြဲတမ်းကြီးမားတဲ့အကျိုးတစ်ခုဒါကြောင့်ဝိပဿနာချင်းစဉ်ကတော့ဘာပေးဝိပဿနာချင်းစဉ်ကိုကျင့်လို့ရှိရင်ပညာဉာဏ်တိုးတက်တယ်ပညာဉာဏ်ဆိုတာအသိဉာဏ်လေးရှင်းလာအရာတည်းမှာပြောနေပဲအနေစာဒုက္ခအနတ္တဆိုတာကိုယ်တိုင်တွေ့တာမဟုတ်ဘူးစာလဲတွေ့တာတွေပြောနေကိုယ်တိုင်ချင်းကြည့်လိုက်တဲ့အခါကျတော့မမြင်တဲ့သဘောလေးတွေထင်ထင်ရှားရှားဖြစ်လာကိုယ်တိုင်တွေ့လာတဲ့အသိဉာဏ်တွေရအဲ့ဒါကြောင့်မလို့ဝိပဿနာကျင့်တာဟာအသိပညာတိုးတယ်အသိပညာတိုးတော့ဘာဖြစ်တုံးဆိုရင်အဝိဇ္ဇာဆိုတဲ့အမှန်မသိတဲ့အမှောင်ကိုဖယ်ရှားပြစ်နိုင်တယ်ဟောတာအကျိုးသူလိုတော့ကတမထချင်းစဉ်ကရာဂကိုဖယ်ရှားနိုင်တယ်။ဘာကိုဖယ်ရှားတာတော့ရာဂကိုဖယ်ရှားနိုင်။ဟောဒီရာဂကဒုက္ခပေးနေတယ်။ရာဂဆိုတာအာယုံလေးတွေးကြိုက်စရာအာယုံတွေးလိုက်ရင်သူကဆိုးထားလိုက်စိတ်ကိုအယောင်ဆိုးနေအများတန်းဒါမျိုးတစ်ခါမြင်ပြီးနောက်ထပ်လို့ခြင်းသူကအယောင်ချေပေးလိုက်တာနောက်ထပ်လို့ခြင်းဆွဲမဲ့အဲ့တော့သမထကျင့်စဉ်ကျင့်လိုက်လို့ရှင်အဲ့ဒါမျိုးမလာတော့ဘူးအာယုံပေါ်မှာအယောင်ဆိုးတဲ့ဒါကဆွဲသွားတဲ့ဒါကဆိုတာမလာဘူးမလာသေးတဲ့ကြောင့်နောက်ထပ်ဖြစ်စရာမရှိဘူးဒီလိုဆိုလို့သမထကျင့်စဉ်ကျင့်လိုက်တဲ့အခါကျတော့တမာရီဆွမ်းအားတွေထက်လာတယ်စိတ်တည်ငြိမ်လာတယ်စိတ်တည်တိုးတက်လာတယ်စိတ်တည်တိုးတက်လာတဲ့အခါကျတော့တွေ့တာမှုဆိုတဲ့ပြောင်းရတဲ့သဘောတရားကိုဖယ်ရှားပြနိုင်တယ်ဝိပဿနာချင်းစဉ်ကိုကျင့်တဲ့အခါအသိပညာကြီးအသိပညာဆိုတာဘာလို့အမှန်တရားကိုနားလည်တာတဘာဝကိုသိတာတဘာဝကိုသိဖို့ဆိုတာအလွန်ခဲတယ်နော် အာယုံရဲ့သဘာဝအမှန်ကိုမသိအဲ့ဒီသဘာဝအမှန်ကိုသိတတ်တဲ့အသိပညာတိုးတက်လာတယ်တဲ့အဲ့ဒီလိုတိုးတက်လာတော့ဘာဖြစ်တော့ဆိုရင်အမှန်မသိတဲ့မောဟကိုဖယ်ရှားဖြစ်နိုင်တယ်အဝိဇ္ဇာကိုဖယ်ရှားဖြစ်နိုင်တယ်အဲ့တော့ပေါင်းလိုက်တော့ราคะကြောင့်ညင်ညွမ်းနေမယ်ဆိုလို့ရှိရင်ราคะကစိတ်ကိုညင်ညွမ်းထားအောင်ညင်ညွမ်းအောင်လုပ်ထားမယ်ဆိုလို့ရှိရင်အဲ့ဒီစိတ်လေးဟာလွတ်မြောက်မှုကိုရနိုင်မှာမဟုတ်လားမရနိုင်ဘူးပေတံမှုကဆုတ်ကန်ထားတဲ့အတွက်ကြောင့်အဲ့ဒီစိတ်လေးဟာအချင်းမိနေထပ်ပေါက်မရှိဘူးတရားဝင်တို့လူတွေမှာအချင်းချက်မိနေတယ်ဆိုတာအဲ့ဒါပြတဏ္ဍာကရဲ့ဆုတ်ပိတ်ထားမှုဘောင်ကျော်ပြီးတော့ထွက်မသွားနိုင်ဘူးအချင်းချက်မိလောကကြီးတစ်ခုလုံးကိုခြုံကြည့်ราคะရဲ့တားပေါင်နေကြည့်ပဲခုံတော့နော်ราคะရဲ့ချင်းကျွန်နေကြည့်ပဲအားလုံးကိုကိုကို freedom လို့ပြောနေပေမဲ့လို့ကိုကိုကိုကိုကိုကိုပိုင်တယ်လို့ပြောပေမဲ့လို့ဘသူကကိုကိုချုံကန်ဆုံးမထားလဲဆိုရင်တဏ္ဍာราคะအဆုံးမထားတာသူ့အလိုကြပဲဖြစ်နေရတယ်ဟုတ်ကဲ့လားအတွေ့အကြုံရှိရစိတ်ကသွားမနေဘူးလားမတော်မှန်နိုင်မှုတော့ဒါကြောင့်မလို့ราคะရဲ့ချုပ်ကန်မှုအောက်မှာနေရလို့ရှိရင်မလွတ်လပ်ဘူးလေဒါတခုဒါကြောင့်မလို့ราคะကိုဖယ်ရှားပြစ်တပ္ပထချင်းစင်နဲ့ဖယ်ရှားပြစ်တယ်အဝိဇ္ဇာကလွန်မှုထားလို့ရှိရင်ဘာဖြစ်လဲပညာဟာလွတ်လွတ်လပ်လပ်ပညာရဲ့ဆွမ်းဆောင်ချက်တွေမပေါ်ဘူးလေဘာဖြစ်လို့အဝိဇ္ဇာကပညာကိုအားလဲအောင်လုပ်တာလဲ။ဒါကြောင့်အဝိဇ္ဇာကိုဖယ်ရှားလိုက်တာနဲ့တကယ်နဲ့ပညာရဲ့စွန့်ရည်တတ္တိတွေကအကုန်လုံးထက်မြက်ပြီးတော့လာတယ်။ဟောဒီချက်စင်တစ်ခုမြတ်စွာဘုရားဒီလိုခေါ်ထား။အေးဒါကြောင့်မလို့အာနာပါနကနေပြီးတော့တမထချက်စင်ကိုတိုက်ရဲကျင့်မယ်ဆိုလို့ရှိရင်တမထချက်စင်ကိုကျင့်အာယုနမိတ်ပေါ်မှာအလုံးလို့ရတယ်။ကဲအနာပါနာနေပြီးတော့တမထကိုမသွားတော့ဘူးဝိပဿနာပဲတိုက်ရင်သွားချင်ပါလေဆိုရောမရဘူးလားရတယ်အဲ့ဒါကြတော့အလုံးလုံးပုံရင်းကွာသွားပြန်ပထမထွက်လီဝင်လီလေးကိုအာယုံပြုရင်းကနေပြီးတော့ဝိပဿနာအလုံးလုံးတော့မယ်ဆိုရင်အာယုံပြုရမှာတစ်ခုမကဘာလို့ဆိုရှူလိုက်တဲ့လီလေးရဲ့ရှိုက်လိုက်တဲ့လီလေးရဲ့ထိုးလီလေးထိသွားတဲ့နာတိကြကကာယပတာရယုတ်လေးရဲ့ထိတဲ့အခါထိမှန်းတိလိုက်တဲ့စိတ်ကလေးရဲ့ဘယ်နှခုတော့သုံးခုဟုတ်ကဲ့လားထွက်လေဝင်လေရဲ့ထွက်လေဝင်လေထိတဲ့နေရာရဲ့ထိမှန်းတိလိုက်တာရဲ့ဘယ်နှခုတော့အေးအဲ့ဒီသုံးခုကိုအာရုံပြုပြီးတော့ရှုမှတ်တယ်အဲ့ဒါကြတော့ဝိပဿနာလမ်းကြောင်းကိုတိုက်ရိုက်သွားတာတဲ့နော်ကိုယ့်ဘာကိုစမ်းကြည့်ရှူလိုက်ရင်ရှူလိုက်တဲ့လေကလေးထိသွားတယ်ရှူလိုက်တဲ့လေကလေးကဝါရောဖဋ္ဌကရုပ်လို့ခေါ်တယ်စာပေလိုမခေါ်တတ်ခြင်းနေပဲစေဒါလေးဟုတ်ကဲ့ဒါလေးကရုပ်တစ်ခုအဲ့ဒီရုပ်ကလေးတိုးထိသွားတဲ့နေရာလေးကကာယပဒါကရုပ်တစ်ခုဟောရုပ်နှစ်ခုပေါင်းစုံလိုက်တဲ့အခါကျတော့ထိတိစိတ်ကလေးပေါ်လာတယ်သုံးခုဖြစ်လာဟုတ်လားကြည့်လေမျက်စိကမြင်လာဝင်ကြည့်မျက်စိရဲ့အစဲအာယုံရဲ့ဒီနှခုဆုံလိုက်တဲ့အခါကျတော့မြင်သိစိတ်မပေါ်ဘူးလားအတန်ကလာလာတိုက်တဲ့အခါကြားသိစိတ်မပေါ်ဘူးလားအနတ်ကနှာခေါင်းလာပြီးတော့ထိလိုက်တဲ့အခါနံသိစိတ်မပေါ်ဘူးလားအရသာကနေရာပေါ်မှာရောက်လာတဲ့အခါမှာလျက်သိစိတ်ပေါ်တယ်ခန္ဓာကိုယ်ကဒီအာယုံကခန္ဓာကိုယ်နဲ့လာထိတဲ့အခါကျတော့ထိသိစိတ်ပေါ်တယ်ဟောလေလေးကဖွတ်တတ်ပါယုံလေလေးထိတဲ့နေရာကကာယပဒါရအဲ့ဒီနှစ်ခုပေါင်းစပ်လိုက်လို့ပေါ်လာတာကကာယဝိညာဉ်စိတ်မြတ်စွာဘုရားကပါဠိလိုဟောတော့လို့ဒီတိုင်းဟောတော့ပါကာယေစပတိစ္စဖွတ္တေစဥပိစ္စတိကာယဝိညာဏံကာယပဒါရယုတ်ကလေးရေဖွတ္တပါယုံရေဒီနှစ်ခုကိုမိပြီးတော့တဲ့ထိပြီးစိတ်ကလေးပေါ်တာပါတဲ့ဟောအာနာပါနလောက်ကိုဝိပဿနာတိုက်ရိုက်လုပ်ချင်ပြီဆိုလို့ရှိရင် လေကလေးရဲ့ထိုလေကလေးထိတဲ့ကာယပဒါရယုတ်ရဲ့အဲ့ဒီယုတ်နှစ်ခုပေါင်းစုံလိုက်တဲ့အခါမှာထိတိစိတ်ကလေးပေါ်လာတယ်နန္တရားပေါ်လာတယ်ဆိုတာကိုတတိထားအဲ့ဒီလိုတတိထားလို့ရှင်ကိုယ်စိတ်ထဲမှာအော်လေလေးကတဘာဝတစ်ခုလေလေးထိတဲ့နေရာလေးကတဘာဝတစ်ခုအဲ့ဒီတဘာဝနှစ်ခုသည်တိတတ်ခြင်းသဘောမရှိဘူးအာယုံကိုတိခြင်းသဘောမရှိဘူးအဲ့ဒီနှစ်ခုထိလိုက်တဲ့အခါပေါ်လာတာလေးကမှနန္တရာအာယုဝတိတတ်တဲ့သဘောပါလားကဲဓမ္မိချက်ကလေးချက်ကြည့်ပါဓမ္မိချက်ချက်ကြည့်လို့ရှင်ဘယ်နှစ်ခုလဲစဉ်းစားကြည့်ချက်တဲ့လူရဲ့ဒီလက်ကလေးနဲ့ဖြစ်ချက်တာရယ်ဘိန်းလုံးရယ်လက်ရယ်ဟုတ်ကဲ့အနည်းဆုံးအချမ်းချင်းနှစ်ခုတွေ့ချက်ဘိန်းလုံးပေါ်လက်တင်ပြီးတော့ဖြစ်ချက်လိုက်ဘိလုံးကတခုလက်ကတခုအဲ့ဒီနှစ်ခုထူဖြစ်ချင်လိုက်တဲ့ကဘာပေါ်လာမီတာကလေးပေါ်လာဟောတခုစီပဲပေါ်လာအဲ့ဒီသဘောပဲအဲ့ဒီသဘောပဲစိတ်ကလေးကလည်းအဲ့ဒီမီတာကလေးပေါ်သလိုစိတ်ကလေးပေါ်လာအဲ့တော့ဒီစိတ်ကလေးကသူ့ဘာသူဖြစ်တာမဟုတ်ဘူးဒီမီတာကလေးကသူ့အတူရှိနေတာဟုတ်ကလားမဟုတ်ဘူးခုနကဖြစ်ချက်တဲ့လက်ရဲ့ခုနကဘိန်းလုံးရဲ့အဲ့ဒီနှစ်ခုပေါင်းစုံလိုက်တဲ့အခါမှာသူပေါ်တယ်။ကတိတဲ့ထင်ရှားတဲ့ဥပမာတစ်ခုပြောမယ်။စောင်းတီးတယ်ဆိုတော့စောင်းကျိုးပေါ်လက်ကလေးတင်ပြီးတော့တီးလိုက်။စောင်းကျိုးရဲ့တီးတဲ့လက်ရဲ့ထွက်ပေါ်လာတဲ့အပန်းဘယ်နှခုလုံး3ခု3ခုပေါင်းတယ်။3ခုပေါင်းတော့အကြောင်းတစ်ခုကြောင့်အကျိုးဖြစ်လာတယ်ဆိုတာမထင်ရှားဘူးလား။
ထင်ရှားပါဘူး။
အေးအဲ့ဒါကိုရှင်းရှင်းလင်းလင်းမြင်အောင်ကြည့်ပြီးဆိုလို့ရှင်ထပေါ်လာတဲ့အတန်လေးနဲ့အခုအသိစိတ်ကလေးပေါ်လာတာ ਨੇ အတူတူပဲတဲ့အဲ့တော့လေလေးကရုပ်တရားထိုလေကလေးတိုက်သွားတဲ့ကာယပဒါရကရုပ်တရားအဲ့ဒီရုပ်တရားနှစ်ခုထိခတ်ခြင်းကြောင့်အသိစိတ်ကလေးပေါ်လာတာဒါကနန္တရားဆိုကြည့်လိုက်တဲ့အခါကျတော့ဩဒီမိနစ်ပိုင်းဒီစက္ကန့်ပိုင်းမှာဒီရုပ်နဲ့နာနဲ့ဒီနှစ်ခုပဲရှိတာပါလားလို့မြင်လာအဲ့ဒီလိုမြင်လာလို့ရှိရင်နာမရူပပရိစ္ဆေနာရုပ်နဲ့နာကွဲသွားတယ်လို့ပြောတာနော်ရုပ်နဲ့နာကွဲသွားနောက်တစ်ဆင့်တက်ပြီးတော့စဉ်းစားလာတယ်အတိညာဆိုတာတိုးတိုးလာတစ်ဆင့်တက်ပြီးတော့စဉ်းစားလာတယ်အော်ဒီလေးကလေးနဲ့နာတိယာနဲ့မထိခင်ကအတိစိတ်လေးမပေါ်ဘူးထိမှအတိစိတ်လေးပေါ်ရဲဆိုလေကြီးရဲ့ဩနာတိကြကာပတာလာရေဒီနှစ်ခုကအကြောင်းတရားမဖြစ်ဘူးလားသူတို့ကြောင့်ပေါ်လာတာလေးကအသိစိတ်လေးကအကျိုးတရားခုနလိုစောင်းလေးစောင်းကျိုးလေးနဲ့လက်ကလေးနဲ့တိခတ်လိုက်လို့ပေါ်လာတဲ့အတန်အတန်ကအကျိုးတရားစောင်းကျိုးရဲ့လက်ကလေးရဲ့တိခတ်ရဲ့လက်ရဲ့ကအကြောင်းတရားဟောအကြောင်းနဲ့အကျိုးသိလိုက်ဒါကိုပစ္စယပရိဒါညာလို့ခေါ်တယ်အခြေခံနော်အဲ့တော့ပထမယုံဉာဏ်ပွဲသွားပြီယုံဉာဏ်ပွဲသွားပြီယုံဉာဏ်ရဲ့အကြောင်းတရားကိုသိလာပြီဒီဉာဏ်နှစ်ခုကဝိပဿနာဉာဏ်ရဲ့အခြေခံနှစ်ခုပဲတဲ့နာမရူပအစာလို့ပြောရင်နာမရူပပရိစ္ဆေဒဉာဏ်ယုံနဲ့နာမ်ကိုခွဲခြားသိတဲ့ဉာဏ်ပစ္စယပရိက္ခဉာဏ်ထိုယုံဉာဏ်နှစ်ခုရဲ့ဆိုင်ရာအကြောင်းကိုသိတဲ့ဉာဏ်လို့ဆိုဟောဉာဏ်နှစ်ခုအဲ့ဒီဉာဏ်တစ်ခုရထားပြီဆိုလို့ရှိရင်အာမငယ်နဲ့ဝိတုဒ္ဓိမဲ့ဉာဏ်ကြီးမှာအဲ့ဒီဉာဏ်တစ်ခုဘုရားသာသနာနဲ့ကျုံတဲ့ချိန်မှာအဲ့ဒီဉာဏ်လေးနှစ်ခုကိုရှင်းရှင်းလင်းလင်းလေးရအောင်ကြိုးစားအဲ့ဒါရအောင်ကြိုးစားထားတဲ့ပုဂ္ဂိုလ်ဟာဒီဉာဏ်တစ်ခုဖြစ်လာပြီဆိုရင်သုလသောတာပန်သောတာပန်အငယ်စားလို့ထလို့ပေးထားတယ်ဟုတ်ကဲ့သောတာပန်အငယ်စားဘာဖြစ်လို့သောတာပန်အငယ်စားလို့ပြောတာတော့လို့ဆိုလို့ရှိရင်ရှင်လေယုံနဲ့နာနှစ်ခု꿰သွားတာနဲ့တကယ်နဲ့တတ္တဝါဆိုတဲ့အတွေးမရှိတော့ဘူးဖယ်ရှားပြစ်နိုင်တယ်အမြင်ကမှန်သွားပြီအကြောင်းကိုမြင်ပြီးအတွက်ကြောင့်အကြောင်းကျိုးဆင်ញင်မှုနဲ့ပတ်သက်ပြီးတန်လျာခင်းသွားတယ်သောတာပန်ဖြစ်တယ်ဆိုတာအမြင်မှန်တာနဲ့တန်လျာခင်းတာပဲအမြင်မှန်သွားတာနဲ့တန်လျာခင်းသွားတာဟာတော့သောတာပန်ပုဂ္ဂိုလ်ရဲ့အရှိတွေ့ဒါကြောင့်မို့သုလသောတာပန်လို့လို့ပြောတာဘုရားပါဒနာနဲ့ကျုံတဲ့အချိန်မှာအဲ့ဒီအဆင့်လေးလောက်တော့အနည်းဆုံးရအောင်ကြိုးစားအဲ့ဒီအနေနဲ့သင့်တက်ပြီးရှုမှတ်လိုက်တဲ့အခါကျလို့ရှင်တော့ခေါက်ပြောရဲ့ဝိပဿနာဉာဏ်နဲ့အဆင့်ဆင့်နဲ့ နောက်ဆုံးသင်္ခါရတွေပေါ်မှာစိတ်ရဲ့ညီငွေရာကနေသင်္ခါရတွေပေါ်မှာတည်ငြိမ်တဲ့စိတ်နဲ့ရှုမှတ်နိုင်တဲ့သင်္ခါရုပ္ပခါဆိုတဲ့ညာအဆင့်ရောက်သွားရင်တော့ဒါဝိပဿနာမှာအဆင့်မြင့်ဆုံးပဲအဲ့ဒီသင်္ခါရုပ္ပခါညာရင့်တန်သွားပြီဆိုလို့ရှိရင်သင်္ခါရအာယုန်ကလုံးဝခြုံငိမ့်သွားတဲ့နိဗ္ဗာန်ကိုတွေ့မှာပါတဲ့။လမ်းဆောင်လို့ရှိရင်ရွာရောက်တယ်လို့ပြောတယ်မဟုတ်လား။အေးဝိပဿနာကျင့်စဉ်မှာလည်းအာယုန်ဆုံးသွားရင်နိဗ္ဗာန်တွေ့မှာပဲ။အဲ့ဒီဖြစ်အောင်လုပ်ရတယ်နော်။အာယုန်ဆုံးသွားတဲ့အချိန်မှာနိဗ္ဗာန်တွေ့မှာပဲ။သင်္ခါရအာယုန်ကြီးကုန်သွားလို့ရှိရင်အဲ့ဒါနိဗ္ဗာန်တွေ့ပြီပေါ့။လမ်းဆောင်ဖြစ်အောင်လုပ်ရတယ်။အဲ့ဒါကြောင့်လို့သမထချင်းစဉ်ဝိပဿနာချင်းစဉ်ဒီချင်းစဉ်နှစ်ခုစလုံးဟာဘုရားမြတ်စွာရဲ့သာသနာတော်မှာလိုအပ်တဲ့ချင်းစဉ်နှမျိုးရှိတယ်။အဲ့ဒီချင်းစဉ်နှမျိုးလုံးဟာပန်ကန်နဲ့ဒီလန်းနဲ့ချင်းကြံကျုပ်ကိုအထောက်မဲ့ဆိုရင်တရားချင်းကိုလိုစဉ်ပြိဋ္ဌာတ်တို့ဒီဘုရားမြတ်စွာသာသနာတော်နဲ့ဂျုံတွေ့ရဂျုံလိုက်လူဝါမှာလည်းချင်းနိုင်တယ်ကိုယ်အိမ်မှာလည်းချင်းနိုင်တယ်ဘယ်နေရာကြည့်ချင်းနိုင်တယ်လူဝကြောင့်လည်းချင်းနိုင်တယ်ဘုန်းကြီးရန်နေလည်းချင်းနိုင်တယ်ဒီချင်းစဉ်ဆိုတာမိမိရဲ့စိတ်တည်ငြိမ်မှုကိုချင်းချင်းတော့အကျိုးဟာနောက်ဘဝအတွက်မျှော်လင့်နေစရာမလိုဘူးဒီဘဝချင်းဒီဘဝအကျိုးခံစားရမှာပဲကိုလုံးနိုင်တဲ့စွမ်းအားအလျောက်ဒီအကျိုးတရားဟာရလာမယ်ဘုရားမြတ်စွာဟောတဲ့တန်တ္ထိကောအက္ခာလိကောဒီကနေ့လို့ဒီကနေ့ဒီအကျိုးတရားဟာအတိုင်းအတာတစ်ခုထီတော့ရကြမှာပဲနော်အေးဒါကြောင့်မလို့သမထချင်းစဉ်ဒီပါတယ်လေနိဝရဏတရားဆန့်ကျင်မဲ့တရားတွေကိုဖယ်ရှားပြစ်တယ်ငြိမ်းအေးစေတယ်ဝိပဿနာခြင်းစဉ်ဒီထူးခြားတဲ့အမြင်လေးနဲ့မြင်သိစေတယ်ဒါကြောင့်မို့ဒီညာနှစ်ခုလုံးဒီဘုရားမြတ်စွာပွင့်ပေါ်လာတဲ့အခါဘုရားဟောထားတဲ့ဒီအတိညာနှစ်ခုစလုံးသာသနာတော်နဲ့ကြုံတွေ့တဲ့အခါတို့တွေရအောင်ကျင့်ကြံကြိုးကုပ်အားထုတ်ရမယ်လို့ကိုစီကိုစီယုံကြည်ပြီးကျင့်ကြံကြိုးကုပ်အားထုတ်နိုင်ကြပါစေကုန်သတည်း